Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOE မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မတ်လ2ရက်နေ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှိများရှင်လမ်းချမ်းမြေချပါစေရှင်ကျမတင်ကြီးထိုက်ပါ
ကျမအေးတနာကြပါရှင်အီရန်နိုင်ငံဘိတ်ဒ်မြို့တော်မြောက်ပိုင်းကအဓိကနေရာတစ်ခုမှာအီရတ်စစ်တပ်နဲ့ပြည်သူစစ်တပ်ဖွဲ့တွေက IS စစ်သွေးကြွတွေကိုဒီကနေ့ပဲတိုက်ခိုက်ခဲ့ကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့မင်းညာပိုင်းကတော့လောက်ကင်မြို့တွင်မှာမိလာမှု2ကြိမ်ဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့ဒီညာပိုင်းမှာပြောပြပေးဖို့ရှိပါတယ်မတ်သိန်းကြီး
။ကောင်းပါပြီရှင်။မကြာခင်နိုင်ပိုင်းအတွင်းကဒေါအောင်ဆန်းစုကြည်နဲ့သမရဦးသိန်းစိန်တို့တွေ့ဆုံခဲ့မှုကနေဘာရီများသဘောတူညီချက်တွေရခဲ့တယ်လဲဆိုတာကိုတော့သတင်းတွေအပြီးမှာအရင်ဆုံးကြားကြရမှာပါ
။ဒီနေ့ဖောက်ပိုင်းစင်ကြီးလောက်ကသမရနဲ့နှစ်ဦးလည်းတွေ့တယ်။မိနစ်30ခန့်လောက်ကြာတယ်။ပြီးတဲ့နေရာကတော့သမရလည်းတော့အိမ်ကမှတွေ့တယ်။ဒီနေ့ပြီးတဲ့ကိစ္စနဲ့ပတ်သက်လို့
ဒါတော့ NLD ရဲ့ပြောခွင့်ရတဦးဖြစ်တဲ့ဦးဝင်းမြင့်ဖြစ်ပါတယ်ရှင်။မကြာခင်မှာအပြည့်အစုံကိုတင်ပြပေးမှာဖြစ်ပါတယ်။ဒီနောက်မှာတော့ Catholic Christian အသင်းတော်ရဲ့ Cardinal Chapo ကမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဆောင်ရွက်မယ်လို့ပြောဆိုလိုက်တဲ့အကြောင်းနောက်ကချင်ပြည်နယ်တဲကဘင်းကင်းနေဖြစ်စည်းခဲ့ကြတဲ့အခြေအနေနဲ့လက်သိန်းခံသူတို့ရဲ့တောင်းဆိုချက်တွေကိုလည်းဒီညပိုင်းမှာနားဆင်ကြားရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမတ်အေးတန်နာကျော်နဲ့ကုညာဝင်းအောင်တို့ကကြေညာပေးကြပါအောင်ရှင်။
အီရန်နိုင်ငံဘိတ်ဒ်မြို့တော်မြောက်ပိုင်းကအဓိကနေရာတစ်ခုမှာအီရတ်စစ်တပ်နဲ့ပြည်သူစစ်တပ်ဖွဲ့တွေက IS စစ်သွေးကြွတွေကိုဒီကနေ့တိုက်ခိုက်ခဲ့ကြသလိုတီဂရစ်မြို့ကိုပြန်လည်ပြတ်သိမ်းယူဖို့အစောပိုင်းကတည်းကအများသိအောင်ကြိုတင်အသိပေးကြေညာထားတဲ့ထိုးစစ်တွေကိုစတင်လိုက်ပါတယ်။ IS စစ်သွေးကြွတွေကအီရတ်မြောက်ပိုင်းဒေသတစ်လောက်ကိုဝင်ရောက်ပြီးတိုက်ခိုက်တဲ့ဇွန်လကတည်းကတီဂရစ်မြို့ကို IS တွေသိမ်းယူထားတာပါ။အဲ့ကနေတီဂရစ်မြို့ရှိရာဆာလာဒင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့အီရတ်ရဲ့ဒုတိယအကြီးဆုံးမြို့မိုဆယ်ကိုလည်းသိမ်းယူထားနိုင်ခဲ့ပါတယ်။သူတို့ရဲ့ထိုးစစ်ကိုတနင်္ဂနွေနေ့မှာစတင်လိုက်ကြောင်းတီဂရစ်မြို့နဲ့ဆာလာဒင်ဒေသပြန်လည်လွတ်မြောက်ရေးကြိုးပမ်းမှုတွေကိုကြီးကြပ်ဖို့အတွက်အဲ့ဒီဒေသနာကဆမရာမြို့ကိုရောက်ရှိနေတဲ့ဝန်ကြီးချုပ်ဟိုင်ဒါအယ်လ်အဘာဒီကကြေညာသွားပါတယ်။ဆူနီလူမျိုးစုလက်နက်ကိုင်တွေအနေနဲ့အားရစဖွဲ့ကိုဆွတ်လွတ်ကြဖို့လည်းမစ္စတာအယ်လ်အဘာဒီကတိုက်တွန်းသွားပါတယ်။ဒါဟာနောက်ဆုံးအချိန်အခွင့်ရေးပေးတာဖြစ်တဲ့ IS ကိုဆွတ်လွှတ်ရင်လူငယ်ချမ်းသာခွင့်ပေးမယ်လို့လည်းသူကကတိပြုသွားခဲ့ပါတယ်ရှင်
။ယူကရိန်းခွဲထွက်ရေးသဘုံတွေထိန်းချုပ်ထားတဲ့ယူကရိန်းအရှေ့ဘက်ခြမ်းဒေသမှာထောင်ချီတဲ့ပြည်သူတွေပေါ်လူအခွင့်ရေးချိုးဖောက်နေတာနဲ့ပတ်သက်လို့ကုလသမဂ္ဂစုံစမ်းစစ်ဆေးမှုတွေလှုပ်သွားဖို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကဂျနီဗာလူအခွင့်ရေးကောင်စီညီလာခံမှာဒီကနေ့တိုက်တွန်းတောင်းဆိုလိုက်ပါတယ်
။ In Crimea and in the separatist control areas of eastern Ukraine,Men, women and children
ဘွန်းထွေရေသဘုံနေထိန်းထားတဲ့ခရီးမီးယားဒေသမှာကလေးတွေအမျိုးသားအမျိုးသမီးတွေရိုင်းတဲ့ခံရအတ္တမကျင့်ခံရအသက်ပြတ်ခံရတာတွေနေစဉ်ဖြစ်နေတယ်လို့ဝန်ကြီးကယ်ရီကပြောသွားတာပါအပြည့်ရဲ့သဘောတူညီချက်နောက်ပိုင်းသိတာတဲ့တိုးတက်မှုတွေရလာနေပြီလို့ရုရှားနိုင်ငံသားဝန်ကြီးစာဂေးလက်ဘရော့ကဒီကနေ့အစောပိုင်းလုံခြုံရေးကောင်စီမှာပြောဆိုခဲ့ပြီးယူကရိန်းအစိုးရအနေနဲ့သူ့အစိုးအစွန်းရောက်တွေကနေခတ်ဝေးဝေးနေဖို့တောင်းဆိုလိုက်ပါတယ်ယူကရိန်းခွဲထွက်ရေးသမားတွေကအပြစ်ခတ်ရရေးသဘောတူစာချုပ်ကိုဆက်လက်ချိုးဖောက်နေတယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောဆိုသလိုရုရှားပေါ်နောက်ထပ်အရေးယူတန်ခတ်မှုတွေချမှတ်ဖို့အမေရိကန်နဲ့ဥရောပမဟာမိတ်တွေကစဉ်းစားနေကြတယ်လို့ဆိုပါတယ်အပြစ်ရဲ့သဘောတူညီမှုတွေလှုပ်ထားပေမဲ့ယူကရိန်းအရှေ့ဘက်ခြမ်းမှာ2014အေပီလကစပြီးတစ်နှစ်အတွင်းဒေသခံ6000ကျော်အသက်ခံခဲ့ရတယ်လို့ကုလသမဂ္ဂလူအခွင့်အရေးကော်မရှင်ရုံးကဒီကနေ့မှထုတ်ပြန်လိုက်ပါတယ်
ရုရှားနိုင်ငံမှာအတိုက်ခံကောင်းဆောင်ဘော်ရစ်နမ်ဆော့ဖ်လောက်ကျန်တက်ဖြတ်ခံရတဲ့အမှုကိုစုံစမ်းစစ်ဆေးမှုပြုလုပ်ဖို့အတွက်ပြည်သစ်နိုင်ငံသားရဲ့ဝန်ကြီးကတောင်းဆိုသွားပါတယ်။ပြီးခဲ့တဲ့တောက်ကြညာကမော်စကိုမြို့တော်မှာမစ္စတာနမ်ဆော့ဖ်တက်ဖြတ်ခံရတာကြောင့်မေးစရာမေးခွန်းတွေအများကြီးထွက်လာစေခဲ့တယ်လို့ပြည်သစ်နိုင်ငံသားရဲ့ဝန်ကြီးလော်ရန့်ဖာဘူးစ်ကဒီကနေ့ပဲပြောသွားပါတယ်။ဒီမှုကိုတေချာစုံစမ်းစစ်ဆေးမှုလုပ်ဖို့တောင်းဆိုသွားပြီးရုရှားအာဏာပိုင်တွေရဲ့ဆောင်ရွက်ချက်တွေလုံလောက်မှုရှိမရှိကိုတော့သူဘာမှမှတ်ချက်ပေးမသွားခဲ့ပါဘူး။မစ္စတာနမ်ဆော့ဖ်ရဲ့အမှုစုံစမ်းစစ်ဆေးနေတာမှာတော့သူတက်ခံရတဲ့ဖြစ်ရပ်ကိုတွေးရနိုင်တဲ့လုံခြုံရေးစောင့်ကြည့်ဗီဒီယိုရရှိနိုင်တာနဲ့ပတ်သက်လို့သတင်းတွေအမျိုးမျိုးထွက်ပေါ်နေတာပါ။အစိုးရစုံစမ်းစစ်ဆေးသူတွေရဲ့အပြောအရမစ္စတာနမ်ဆော့ဖ်ဟာသူ့ရဲ့အရင်ပြန်ခရစ်မလင်နန်းတော်သားမှာအမျိုးသမီးတဦးနဲ့လမ်းလျှောက်နေတော့တနက်နဲ့၄ချက်ပြစ်ဒဏ်ခံရတယ်လို့ဆိုပါတယ်။ CCTV လုံခြုံရေးကင်မရာကဒါကိုမှတ်တမ်းတင်ထားနိုင်တာဆိုတော့ရှင်းရှင်းလင်းလင်းမသိရပါပဲ။အဲ့ဒီနေရာကလုံခြုံရေးအထူးတင်ချက်တဲ့နေရာဖြစ်ပါတယ်။ ။တနင်္ဂနွေနေ့မှာတော့ Boris Nemtsov အတွက်ဝန်ရဲပူဆွေးရဲ့အနေနဲ့ Moscow မြို့လယ်မှာလူတွေထောင်ထဲချပြီးတော့စုဝေးချီတက်ခဲ့ကြတာပါ။ Mr. Nemtsov ဟာရုရှားပြည်သူတွေရဲ့အခွင့်အရေးအတွက်စွမ်းစံတမန်ကြိုးပမ်းခဲ့သူလို့ American သမ္မတ Barack Obama ကလည်းပြောပါတယ်။ဝန်내ပူဆွေးနေကြတဲ့ချီတက်သူအများပြားဟာရုရှားလန်တွေကိုကန်ဆောင်ခဲ့ကြသလိုသမ္မတဗလာဒီမီယာပူတင်ကိုဝေဖန်သူဝါရင့်လစ်ဘရယ်နိုင်ငံရေးသမားနမ်ဆော့ဖ်ကိုအောက်မေ့သတိရတဲ့အနေနဲ့ငါမကြောက်ဘူးလို့အတိတ်ပဲရတဲ့စာသားတွေကိုလည်းကန်ဆောင်ရင်းနဲ့ချီတက်ခဲ့ကြပါသည်။ဒီချီတက်ဖွဲ့မှာလူ 200,000 လောက်ပါဝင်တယ်လို့မော်စကိုရဲတပ်ဖွဲ့ကပြောပေမဲ့လည်းစီစဉ်သူတွေကတော့ချီစုဝေးပြီးတော့ချီတက်သူ 9,000 ရှိတယ်လို့ဆိုပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမဟာမိတ်အစ္စရေးနဲ့ပတ်သက်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးဂျွန်ကယ်ရီကဂျနီဗာလူ့အခွင့်အရေးကောင်စီမှခုခံပြောဆိုသွားပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နှန်တညာဟုဟာအမေရိကန်အောက်လွှတ်တော်မှမနှက်ဖြန်စကားပြောဖို့ရှိပြီးအဲ့လိုမပြောခင်တည်းရဲ့လို့ဒီကနေ့ဝါရှင်တန်မှာကျင်းပမဲ့အစ္စရေးထောက်ခံသူတွေရဲ့ညီလာခံတစ်ခုမှလည်းမေကွန်းပြောကြားဖို့ရှိနေပါတယ်။ဂျွန်ကယ်ရီကဂျနီဗာမှာမေကွန်းပြောရမှာတော့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအနေနဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအလေးပေးရမှာဖြစ်ပေမဲ့အစ္စရေးရဲ့လူအခွင့်အရေးချိုးဖောက်မှုနဲ့ပတ်သက်လို့အရင်တိုင်းပဲထပ်ခါတလဲလဲပြောနေတယ်လို့ဂျွန်ကယ်ရီကထောက်ပြပါတယ်အစ္စရေးရဲ့လူအခွင့်အရေးချိုးဖောက်မှုကိုထောက်ပြပြီးအစ္စရေးကိုအထီးကျန်အောင်လုပ်တာမျိုးကိုလက်မခံနိုင်ဘူးလို့သူကဆိုပါတယ်ဒီတော့အတွင်းမနစ်တုန်းကဝန်ကြီးချုပ်နေတန်ညာဟု iPad လို့ခေါ်တဲ့အမေရိကန်နိုင်ငံသားအစ္စရေးပြည်သူရေးရာကော်မတီမူဝါဒဆွေးနွေးပွဲမှာစကားပြောဆိုခဲ့တာမျိုးရှိပေမဲ့အမေရိကန်လွှတ်တော်ရှေ့စကားမပြောခင်အခြားကျောင်းစုံတရားမရှိပဲအခုလိုမျိုးအဲ့ဒီမှာသွားစကားပြောမယ်ကိစ္စကတော့ထူးခြားနေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောဆိုပါတယ်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့မင်းညာပိုင်းကလောက်ခိုင်မြို့အတွင်းမှာမိလာမှုနှစ်ကြိမ်ဖြစ်ပွားခဲ့တာပါ။မြန်မာပြည်မျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA ခေါ်ကိုကန့်တပ်ဖွဲ့ထိန်းချုပ်ထားတဲ့လောက်ကိုင်ကုန်းချမ်းဆက်သွေးရေးလမ်းကြောင်းကိုအစိုးရတပ်ကပြန်လည်ပြီးတော့ထိန်းချုပ်ဖွင့်လှစ်ဖို့ကြိုးပမ်းခဲ့ရမှာမင်းကကိုကန့်ဒေသမှာတိုက်ပွဲတွေပြင်းထန်ဖြစ်ခဲ့ပါတယ်။အစိုးရဘက်ကထုတ်ပြန်တဲ့သတင်းမှာတော့စစ်ဗျူဟာအရေးပါတဲ့တောင်ကုန်းတွေကိုမလတရနေ့ကမနေ့ပိုင်းကနေပြီးတော့ညနေပိုင်းအထိတက်မတော်ဘက်ကနေတနေကုန်ပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ကြောင်းနဲ့တောင်ကျန်းသူအခိုင်အမာအခြေပြုတောင်ကုန်း6ကုန်းကိုအစဉ်စဉ်သိမ်းပိုက်နိုင်ခဲ့ကြောင်းဖော်ပြထားတာပါကိုကန့်တပ်ဖွဲ့ဘက်ကတော့တိုက်ပွဲတွေဟာမနေ့ကလေးကဒီနေ့အထိဖြစ်ပွားနေစေဖြစ်တယ်လို့ပြောပြီးတော့ဒီလိုမျိုးအစိုးရစစ်တပ်ဘက်ကတောင်ကုန်း6ကုန်းသိမ်းယူလိုက်တယ်ဆိုတဲ့အပေါ်မှာတော့ကိုကန့်အဖွဲ့ကညင်းဆိုတာပါကိုကန်ပလောင်နဲ့ရခိုင်တပ်မတော်ကစူပေါင်းထုတ်ပြန်တဲ့အကြေညာချက်မှာနှစ်ဖက်ထိတွေ့တာတွေပို့ပြီးတော့မြင့်တက်လာနေတာကြောင့်ပြည်ရင်းစစ်မီဟာပို့ပြီးတော့တောက်လောင်လာနိုင်တယ်လို့လည်းဖော်ပြထားပါတယ်။ဒီလိုမျိုးအစိုးရတက်တဲ့ကိုကန်တပ်ဖွဲ့တွေကြာဖြစ်ပွားနေတဲ့တိုက်ပွဲတွေမှာတရုတ်ဒေသခံအာဏာပိုင်တွေပါဝင်ပတ်သက်မှုမရှိဘူးဆိုတာကိုလည်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့အာဆာရေးရာညွှန်ကြားရေးမှူးချုပ်ကွန်ရှွန်ယူကရှင်းဝါသတင်းဌာနကိုပြောကြားခဲ့ပါတယ်။တိုက်ပွဲတွေကတရုတ်မြန်မာနယ်စပ်နဲ့မှာဖြစ်နေတဲ့အတွက်တရုတ်နိုင်ငံရဲ့နယ်စပ်လုံခြုံရေးနဲ့ဒေသခံလူမှုအတိုင်းဝန်းတွေကြောင့်မှလုံခြုံရေးအပေါ်တက်ရောက်မှုတွေရှိနေပြီးတော့ဒီပြဿနာအတွက်နှစ်နိုင်ငံသက်ဆိုင်ရာတာဝန်ရှိသူတွေကြောင့်အနီးကပ်ဆက်ဆံဖြေရှင်းနေတယ်လို့လည်းတရုတ်ထိပ်တန်းတန်တမန်ကပြောကြားသွားပါတယ်ရှင်
။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံတို့ဒီကနေ့အစတင်လိုက်တဲ့ဘူးတွဲစီလေးကျင့်မှုတွေကိုကန့်ကွက်တဲ့အနေနဲ့မြောက်ကိုရီးယားကတာတိုပြည့်မစ်ဆိုင်းတုံးကြီးနှစ်စင်းကိုပင်လယ်ထဲပစ်လွတ်ခဲ့ပါတယ်။ရန်သူတွေအပေါ်အညာအတာမထားဘဲတိုက်ခိုက်သွားမယ်လို့မြောက်ကိုရီးယားအစိုးရကသတိပေးပြောဆိုပါတယ်။အခုပစ်လွတ်လိုက်တဲ့ဒုံးကြီးတွေဟာမြောက်ကိုရီးယားနံပိုစိတ်ကမ်းမြို့ကနေ304မိုင်ကျော်ကွာအရှိပင်လယ်ထဲကိုကျခဲ့တယ်လို့တောင်ကိုရီးယားအရာရှိတွေကပြောပါတယ်။ပင်လယ်ထဲမှာတစုံတရာကြိုတင်တားမြစ်တတ်မှတ်ချက်မရှိဘဲမြောက်ကိုရီးယားဘက်ကဒုံးကြီးတွေအခုလိုပစ်လွတ်တာကြောင့်ဒီလောက်ရဟာလက်နက်အင်အားသုံးပြီးတမင်တကာရန်စတဲ့လောက်ရလို့ယူဆကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူကင်မင်ဆော့ကပြောပါတယ်တောင်ကိုရီးယားစစ်တပ်နဲ့အမေရိကန်တပ်ဖွဲ့တွေဟာလုံခြုံရေးစောင့်ကြပ်မှုကိုတိုးမြင့်လှုပ်ဆောင်နေပြီးချက်ချင်းတုတ်ပြန်လှုပ်ဆောင်နိုင်မယ့်အနေအထားကိုလည်းဆက်လက်ထိန်းထားနိုင်တယ်လို့မစ္စတာကင်ကသတင်းတောက်တွေကိုပြောပါတယ်တကယ်လို့မြောက်ကိုရီးယားကရန်စတာတွေလှုပ်လာရင်တောင်ကိုရီးယားစစ်တပ်အနေနဲ့ပ ပြင်းပြင်းထန်ထန်ထိထိရောက်တုတ်ပြန်သွားမယ်လို့မြောက်ကိုရီးယားအနေနဲ့နောင်တအကြီးကျယ်ရလိမ့်မယ်လို့သူကပြောပါတယ်။တောင်ကိုရီးယားနဲ့အမေရိကန်ကြားနှစ်ဆင်ပူးတဲ့စီရီလေးချင်းမှုတွေမလွတ်ဖို့မြောက်ကိုရီးယားကအထင်တော်ကြတဲ့ကတောင်းဆိုလာခဲ့တာပါ။စီရီလေးချင်းမှုတွေဟာမြောက်ကိုရီးယားကိုကျူးကျော်ဖို့လှုပ်ဆောင်နေခြင်းဖြစ်တယ်လို့ဆွဆွဲပြောဆိုထားပါတယ်။
တင်ချက်တဲ့ဘာသာရေးအယူအဆကိုဆန့်ကျင်ရေးသားသူထင်ရှားတဲ့ဘင်္ဂလားဒေ့ရှ်နယ်ပယ်အမေရိကန်နိုင်ငံသားဘလော့ဂါ Avijit Rai ကိုဒါနဲ့ခုတ်သက်တဲ့အဓိကတရားခံလို့ယူဆရသူတွေကိုဘင်္ဂလားဒေ့ရှ်အကြမ်းဖက်မှုနှိမ်နေရေးအဖွဲ့ကဖမ်းဆီးလိုက်ပါတယ်။ Mr. Rai ဟာပြီးခဲ့တဲ့သတင်းပတ်ထဲကပဲဒါကမြို့တော်မှာဒါနဲ့ခုတ်သက်ခံရတာပါ။ Rapid Action Battalion RAB အဖွဲ့ကသူတို့မတင်ကဖြစ်နေတဲ့ Farabi Shafi Rahman ကိုဒါကမှဒီနေ့မနေ့ပဲဖမ်းလိုက်တာပါ။ဖမ်းခံရတဲ့ Mr. Farabi ဟာဘာသာရေးအယူဆွဲပြည့်တဲ့ blog ရေးသားသူဖြစ်ပြီးတော့တက်ခံရတဲ့ Mr. Ryan ကို Facebook နဲ့ Twitter လူမှုကွန်ရက်တွေပေါ်မှာမှတ်ချက်တုံ့ပြန်ပြီးတော့ချိန်ကြောက်တာတွေလုပ်တယ်လို့ RAB ပြောရေးဆိုခွင့်ရှိသူက AFP သတင်းဌာနကိုပြောပါတယ်။ Ryan ကိုတပ်ပစ်ဖို့ကဘင်္ဂါလီမွတ်စလင်တွေဘာသာရေးအတွက်လုပ်ရမယ့်တမိုင်းမေးတာဝန်ဖြစ်တယ်လို့သူ့ရဲ့ Facebook စာမျက်နှာမှာမနစ်ကရေးခဲ့တယ်လို့ Bangladesh နိုင်ငံမှာထုတ်ဝေတဲ့ The Daily Star သတင်းစာမှာဖော်ပြထားပါတယ်ရှင်။
ဒီနေ့တဲ့ပြည်ထောင်နိုင်ငံကိုတရုတ်သမ္မတအလေပတ်လာရောက်ဖို့ဆိုတဲ့ပြည်ထောင်ပြည်မာကြီးရဲ့ဖိတ်ကြားလာကိုအင်ရှင်မင်းသားဝီလျံကတရုတ်သမ္မတရှီကျင့်ပင်လက်ထက်ပေးအပ်ခဲ့ပါတယ်။အခုလိုဖိတ်ကြားမှုအတွက်ပြည်မာကြီးအဲလစ်ဘက်ကိုကျေးဇူးတင်ကြောင်းတရုတ်သမ္မတကတုံ့ပြန်ပြောဆိုပါတယ်။ပြည်ထောင်အင်ရှင်မင်းသားဝီလျံဟာသူ့ရဲ့တရုတ်နိုင်ငံအလေပတ်ခီးစဉ်ကိုဒီကနေ့စတင်လိုက်ပြီး၃ရက်ကြာလေပတ်မှာဖြစ်ပါတယ်။2012ခုနှစ်တုန်းကဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်လားမာတို့တွေ့ဆုံခဲ့ပြီးတရုတ်ကဗြိတိန်နဲ့အဆင့်မြင့်တန်တမာဆက်ဆံမှုဖျက်တောက်ခဲ့ပြီးအခုတော့ပြန်လည်ဆက်ဆံရေးတွေပုံမှန်ပြန်ဖြစ်လာနေပြီဖြစ်ပါတယ်။ဗြိတိန်နိုင်ငံကိုသူရောက်ရှိနေချိန်မှာအနာဂတ်ကာလဗြိတိန်နဲ့တရုတ်နိုင်ငံတို့ပူးပေါင်းဆောင်ရွက်သွားမယ့်ကိစ္စတွေကိုဆွေးနွေးသွားမယ်လို့တရုတ်သမ္မတရှီကျင့်ပင်ကပြောပါတယ
်။ထိတ်တန့်ရောက်တဲ့နေ့ကိုမအေးတန်နာကျော်နဲ့ကုညာဝင်းအောင်တို့ကြီးညာပေးခဲ့တာပါရှင်။အခုကတော့ထိတ်တန့်ရောက်မြန်မာဆိုင်ရာသတင်းဆောင်မတွေကိုထုတ်လွှင့်ပေးပါရမယ်။ဒီကနေ့တနင်္လာနေ့ညနေပိုင်းနေပြည်တော်မှာသမ္မတဦးသိန်းစိန်နဲ့အတိုက်ခံပါတီခေါင်းဆောင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့တွေ့ဆုံခဲ့ကြပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်ရေးတို့နဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့ပြန်ကြားရေးဝန်ကြီးကပြောပါတယ်။လက်ရှိနိုင်ငံတွင်တိုင်းသားလက်နက်ကိုင်တွေနဲ့စီးရီးတင်းမာမှုတွေရှိနေခြင်းအမျိုးသားပညာရေးဥပဒေပြင်ဆင်ပေးရေးကျောင်းသားတွေသပိတ်မှောက်ဆန္ဒပြနေခြင်းနဲ့လုံအားကလာစာတိုးမြှင့်တတ်မှတ်ပေးရေးအလုတ်သမားသပိတ်တွေပေါ်ပေါက်နေခြင်းစတဲ့နိုင်ငံရေးအခြေအနေထူးခြားမှုဖြစ်နေခြင်းမှာအခုလိုနိုင်ငံခေါင်းဆောင်တွေတွေ့ဆုံခဲ့တဲ့အနေအထားပေါ်မှာသုံးသပ်ချက်အမြင်တွေကိုတော့မတ်စုမုံကစူးစီးတင်ပြထားပါတယ်ရှင်
ဟုတ်ပါတယ်အခုလိုမျိုးသမ္မတနဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံခဲ့တဲ့သတင်းထုတ်ပြန်မှုရှိမရှိသမ္မတရုံးရဲ့ညွှန်ကြားရေးမှူးတဦးဖြစ်တဲ့ဦးစော်ထေကို VOA မြန်မာပိုင်းကဆက်သွယ်တဲ့အခါမှာအခုလိုသူကပြောပြပါတယ
်ဦးရထုတ်ဝေါ်မှာတင်လာတယ်ဗျဟုတ်စိုးစိုးမှာဟု
တ်သမ္မတရုံးကရောသတင်းထုတ်ပြန်မှုရှိပါလားရှင
်မရှိဘူးဗျဟုတ်ဒီတော့ဟောမကြည့်လိုက်ပါဘူး။
ဒီကနေ့2015ခုနှစ်မတ်လ2ရက်နေ့ညနေပိုင်းမှာအစိုးရလွှတ်တော်ရုံးဆိုင်ရာနေပြည်တော်မှာသမ္မတဦးသိန်းစိန်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့နှစ်ဦးတည်းတွေ့ဆုံခဲ့ကြပြီးတော့2008အခြေခံဥပဒေပြင်ဆင်ရေးနောက်ပြီးတော့လွတ်လပ်ပြီးတရားမျှတမှုရှိတဲ့2015ရွေးကောက်ပွဲကျင်းပနိုင်ရေးတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတဲ့အကြောင်းပြန်ကြားရေးဝန်ကြီးဦးရဲထွတ်ကသူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြည်အောင်လန်စတဲ့မြို့တွေမှာကျင်းပနေတဲ့ဗိုလ်ချုပ်နှစ်တရာပြည့်အထိမ်းအမှတ်ပွဲကနေအပြန်သမ္မတနဲ့တနင်္လာနေ့ညနေပိုင်းတွေ့ဆုံခဲ့တာဖြစ်ပါတယ်။သမ္မတရဲ့လေတော်အိမ်မှာနှစ်ဦးတည်းတွေ့ခဲ့တဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရလည်းဖြစ်NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဦးဝင်းမြင့်ကအခုလိုပြောပြပါဗျာ
။ကျွန်တော်ပြောနေတဲ့ကတော့ဒီနေ့6ရက်ရှင်ကြီးလောက်ကသမရနဲ့နှစ်ဦးတည်းတွေ့တယ်။မိနစ်30ခန့်လောက်ကြာတယ်။တွေ့တဲ့နေရာကတော့သမရလည်းတော့အိမ်ကမှတွေ့တယ်။ဒီနေ့တွေ့တဲ့ကိစ္စနဲ့ပတ်သက်လို့ကျွန်တော်ပြတာသမရရုံးဒါမှမဟုတ်လို့ရှင်ပြည်ရေးဝန်ကြီးဌာနထုတ်ပြန်လိမ့်မယ်။အဲ့လိုပဲကျွန်တော်ပြတာလေ
။ဒီလိုမျိုးနိုင်ငံခေါင်းဆောင်တွေတွေ့ဆုံမှုဟာတိုင်းပြည်အတွက်အကျိုးရှိတဲ့တွေ့ဆုံမှုဖြစ်စေချင်ပါတယ်လို့နိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ်။
ကျွန်တော်ရဲ့အမြင်ကတော့သမဂ္ဂဥပဒေစိန်နဲ့ဒေါက်ဆန်းစုကြည်နဲ့တွေ့တဲ့ကိစ္စပဲဖြစ်ဖြစ်နော်ဒေါက်ဆန်းစုကြည်နဲ့တမတော်ဘာသာရေးဦးစီးချုပ်နဲ့တွေ့တဲ့ကိစ္စပဲဖြစ်ဖြစ်ကျွန်တော်တို့တိုင်းပြည်နဲ့ကျွန်တော်တို့ပြည်သူလူထုအတွက်တော့ဒါကြိုးစားရမယ့်ကိစ္စပါအဲဒါပေမဲ့နော်အဲ့ဒီလိုတွေ့ဆုံမှုမျိုးဟာနော်လက်တော်ကြုံတွေ့နေရတဲ့အချက်အသေးတွေဖြားဖြစ်ပေါ်မှုတွေနော်နိုင်ငံရေးရစိန်ခေါ်မှုတွေကိုဖြေလျော့ခြင်းတဲ့သဘောမျိုးနော်တတ်တာစီဖို့သဘောမျိုးနဲ့ she do a mean body, yet alone.
ကျွတ်တွင်းနေရတဲ့အခက်အခဲတွေအချက်တဲတွေကိုဖြေလျော့ခြင်းနဲ့သဘောမျိုးတွေ့ဆုံမှုမျိုးဖြစ်မယ်ဆိုရင်တော့ဒါဟာတိုင်းပြည်နဲ့ပြည်သူလူထုအတွက်နဲ့နာဆုံးရှုံးမှုတစ်ခုလို့ကျွန်တော်မြင်ပါတယ်ဗျ။ဒေါက်တာရံမျိုးသိန်းလိုပဲဒီကနေ့နိုင်ငံထိပ်သီးခေါင်းဆောင်တွေရဲ့တွေ့ဆုံမှုဟာယူတာမှုအခြေခံပေါ်မှာတိဆောက်ထားပြီးတော့မှလက္ခဏာအားလုံးကိုဖြေရှင်းနိုင်တဲ့ မြန်မာနိုင်ငံအတွင်းမှာကိုကန့်ဒေတာအပါဝင်တိုင်းရင်းသားနယ်မြေတွေမှာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားစစ်ရေးတင်းမာချိန်နောက်အမျိုးသားပညာရေးဥပဒေပြင်ဆင်ပေးရေးခရီးရှည်ချီတက်ဆန္ဒပြနေကြတဲ့အကြောင်းသားတပိတ်ကိုလုံခြုံရေးအဖွဲ့တွေဘက်ကအင်အားသုံးတားဆီးဖို့ကြိုးပမ်းချိန်နဲ့အလုသမားခွင့်ရေးတောင်းဆိုဆန္ဒပြနေတဲ့တပိတ်စခန်းတွေကိုအကြမ်းဖက်ဖြိုခွဲခဲ့ပေ
သတင်းတွေကိုတင်ပြပေးပါဦးမယ်။မြန်မာနိုင်ငံမှာဒုတိယဘိန်းဆိုင်ပြိုမှုအများဆုံးဖြစ်တဲ့ကချင်ပြည်နယ်ဘက်မှာဘာသာရေးအသင်းတော်ကနေဦးစီးပြီးတော့တနိုင်ဟူကောင်းဒေသခံတွေပူးပေါင်းအင်အားနဲ့ဟူကောင်းဒေသကဘိန်းဆိုင်ခင်ဧက3000ကျော်ဖျက်ဆီးခဲ့တယ်လို့ခရစ်ယာန်အသင်းတော်တာဝန်ရှိသူတို့ကပြောပါရယ်။ကချင်ပြည်နယ်ဘက်မှာဘိန်းဆိုင်ပြိုသုံးဆွဲမှုများပြားလာပေမဲ့အာဏာပိုင်တွေဘက်ကဖမ်းဆီးအရေးယူမှုမျိုးအားနဲ့နေသေးတယ်လို့ဒေတာရီမြေယာသိမ်းဆည်းမှုပြဿနာလေးလည်းဖြစ်ပွားနေတဲ့အခြေအနေတွေကိုတော့ BOE ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ကျွန်တော်တို့ကအခုသိဆက်ခေါ်နေမှာဆက်ချက်တဲ့အပိုက်ရဲ့အနေနဲ့ကတော့ကျွန်တော်တို့စင်္ဂါရဲ့အတူတင်းချင်းမှာရကနတ်ဆောင်နဲ့နေရာနဲ့36ရကကြီးခဲ့တယ်။စားလူဝါကလည်းကျွန်တော်မဖြစ်ပြီးရာစီးပြီးမှာကျွန်တော်ကုန်တီအပိုက်ငယ်လေးတွေဆက်ပြီးမှာဒီနေ့ပြီးရာမှာတောင်းချင်လာဆက်ကြတာတဲ့ဒီကင်းတွေကိုဖြစ်စီပြီးကျွန်တော်ဒီကုလေးရှိတာအဲ့ဒါနဲ့ပေါင်းမယ်ဆိုလို့ရှိရင်တော့ရကပေါင်း3000ကျော်လောက်ကျွန်တော်ဖြစ်စီနိုင်ချေပါမယ်
ဒီစီချင်းကိုပြီးတော့မှကျင်းပြင်းမှာရှိတဲ့အသင်းတော်တွေနဲ့ပြီးုံပြီးတော့မှဆက်တာပေါ့ကျိုးကတော့အများကြီးရှိရယ်ဘာဖြစ်လို့လဲဆိုတော့အရင်ကဆိုစိတ်ဆိုင်กว่าစိတ်ဆဲစိတ်ဆိုင်တို့ကဘင်းကိုစိတ်ကြိုက်တုံးတာပေါ့လူရှိသူရှိလည်းမချောင်းအဲ့လိုမျိုးပြီးတခိုးမှုတွေလည်းများဖြစ်လာအင်းအခုကတိတိပတ်ပါကိုတော့ဖြစ်သွားတယ်လေ
မိသားစုတအိမ်မှာ3ယောက်စုံ3ယောက်အဲ့လိုမျိုးစုတော့ဘင်းလေအဲ့စတော့ကိုယ်ဘင်းတကနကရအဲ့နဲ့ပေးစံနဲ့လေးစားလိုက်လောပန်းလေးလိုင်းဖို့အဲ့နဲ့စာနုတအိမ်ဝယ်လိုက်အဲ့ဒါနဲ့စားငရုပ်ဝယ်စားအဲ့လိုပဲလုပ်ကြတာဘူး
အနာပိုင်ဒီဘက်ကလည်းတက်ကျူးတဲ့ခါကိုသူတို့ဖြတ်ပြီးတာတော့မရှိတော့ပါပဲ။ဖန်ပြေးရင်းယူနေတာတော့တိကျပဲ။ ဒါနဲ့သူတို့ပန်းစီရေးယူတဲ့အပိုင်းမှာလည်းအားရစရာတော့မကောင်းဘူးပေါ့နော်
နိုင်ကွင်းအိမ်ပြပြပေးခဲ့တာပါရှင်တစ်ဆက်ထဲမှာပဲကချင်ပြည်နယ်ဟူကောင်းဒေသကလက်သိမ်းခံရသူတွေအရေးကိုပြောပြပေးပါအောင်မယ်မတ်လ၂ရက်နေ့ဒီကနေ့မှာကြာရောက်တဲ့53ချိန်မြောက်တောင်သူလယ်သမားနေ့မှာကချင်ပြည်နယ်ဟူကောင်းချိုင်ဝမ်ဒေသကတောင်သူတွေကယူဇနာကုမ္ပဏီကတင်ဆက်ထားတဲ့သူတို့ရဲ့လက်ရမြေတွေပြန်ပေးဖို့တောင်းဆိုလိုက်ပါတယ်လက်မြေတင်ဆက်ခံရတဲ့ကိစ္စဖြေရှင်းပေးဖို့အထက်အာဏာပိုင်တွေကိုတောင်းဆိုခဲ့ပေမယ်ဖြည့်ရှင်းမပေးတာကြောင့်အခုလိုထပ်ပြီးတော့တောင်းဆိုရတာဖြစ်တယ်လို့လည်းဒေတာခန်တို့ကပြောပါတယ်။ကိုညာဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ကချင်ပြည်နယ်တနိုင်းမြို့နယ်နမ်တီမြို့ကျားမှာရှိတဲ့ဟူကောင်းကြိုင်ဝမ်ဒေတာကယူဇနာကုမ္ပဏီတင်ထားတဲ့လေယာမြေတွေကိုပြန်ပေးဖို့ဒေတာခန်တောင်သူတွေနဲ့ MRG လို့ခေါ်တဲ့ကချင်လူမှုဖွံ့ဖြိုးတိုးတက်ရေးအဖွဲ့တွေက53ချိန်မြောက်တောင်သူလယ်သမားနေမှာတောင်းဆိုလိုက်ကြတာဖြစ်ပါတယ်။ပလောပီနန်စိုက်ကွင်းတွေလုပ်ဖို့2009ခုနှစ်မှာယူဇနာကုမ္ပဏီကဟူကောင်းဂျိုင်ဝမ်ဒေတာမြေယာတွေကိုသိမ်းဆည်းသွားပြီးရော်ကြီးထိုက်တိုက်တန်းမပေးဘဲချင်းချောင်းမှုတွေကြောက်တာတချို့တောင်သူတွေရော်ကြီးလက်ခံရယူခဲ့ကြောင်းအများစုကတော့ရော်ကြီးမယူဘဲနေခဲ့ကြောင်းဒေတာကန်တောင်သူဦးခေါအောင်ကပြောပါတယ်
တောင်သူတချို့တို့ရော်ကြီးပေးတာရှိပါနဲ့ဒါပေမဲ့ရော်ကြီးပေးတဲ့ပုံစံကပုပွင့်လင်းမြင်တာတဲ့ပုံစံမဟုတ်ဘဲနဲ့ရေးရင်းပြီးတော့ဒီနေမြခံစစ်တပ်ကရင်းတို့နဲ့ပေါင်းပြီးမှတောင်သူလယ်သမားတွေကိုအဲ့လိုမျိုးတို့ရုံးကိုခေါ်ပြီးမှမယူမနေရချင်းချောက်တဲ့ပုံစံမျိုးနဲ့ပေးလို့တောင်သူတချို့ကယူယူလဲရချင်းပြီးဖြစ်ပါတယ်ခင်ဗျာဒါပေမဲ့အဲ့ဒီရော်ကြီးကိုမယူတဲ့သူတွေလည်းအများကြီးရှိပါတယ်
တန်ကြီးအတိုင်းရော်ကြီးမပေးတာကြောင့်ဒေသခံတွေမယူဘဲနေခဲ့ကြတာဖြစ်တယ်လို့သူကဆက်ပြောပါတယ်
။ဟုတ်ကဲ့ရော်ကြီးမယူကြတာအဲ့လိုမျိုးဖြစ်ရှင်းတဲ့သူတို့ရဲ့ပုံစံကိုမကျေနပ်နဲ့လို့ပေါ့ဗျာ။ဥပမာတစ်ခုပြောရမယ်ဆိုရင်ကျွန်တော်တို့ဝါယုံတယုံကိုသူတို့ကရော်ကြီးအနေနဲ့တထောင်ချက်ပဲတတ်မှတ်ပါတယ်။ဒါပေမဲ့ဒီဝါယုံတယုံကအဲ့ဒီဝါတလုံးရဲ့တန်ဖိုးကအခုကျွန်တော်တို့ကာလပေါ်ပေါက်စရာ1500ပါမပြောပါတော့တဲ့ရောချင်းနဲ့အဲ့လိုမျိုးရဲတွေစစ်တပ်တွေနဲ့အနိုင်ကျင့်တဲ့ပုံစံမျိုးဖြစ်နေလို့တချို့ကလက်မခံနိုင်တာပါတချို့ကတော့အမြင်တွေမရှိတဲ့ခါကျတော့ကြောက်ကြတာပေါ့
ဝရစုကြေးရွာအပါဝင်ဟူကောင်းဒေသကြေးရွာဆေးရွာမှာယူဇနာကုမ္ပဏီကမြေသိမ်းထားတဲ့ပြဿနာကိုရခိုင်စေအစိုးရလက်ထက်မှာတိုင်ကြားမှုတွေလုပ်ခဲ့ပေမဲ့ဘာမှဖြေရှင်းပေးတာမရှိခဲ့ဘူးလို့ဦးခေါအောင်ကရှင်းပြပါတယ
်2009လောက်ဆိုရင်ကျွန်တော်တို့ဝရစုကြေးရွာအနေနဲ့ဘူချုံမူကြီးတန်းရွှေရချီကိုကျွန်တော်တို့စာတင်ပြီးဒီဒေတာခါအဆက်ဆင့်ဆင့်ကိုကျွန်တော်တို့စာတင်ထားတာရှိပါတယ်ခင်ဗျာတောင်မဲ့ဒီနေ့ဒီအချိန်ထိဘာတစ်ခုမှပြန်ကြားပေးတာမရှိပါဘူးခင်ဗျာအဲ့ဒီယူဇနာကုမ္ပဏီဝင်လို့ဒုက္ခရောက်သွားတဲ့ရွာဆေးရွာပေါင်းပြီးမှ2013ခုနှစ်မှာယူဇနာကုမ္ပဏီအလူရှိမရှိစံတခံယူပွဲလုပ်ထားတဲ့အစီအစဉ်တော့ရှိပါတယ်ခင်ဗျာ99ရာခိုင်နှုန်းကျော်ကျွန်တော်တို့ယူဇနာအလုံးမရှိဆိုတဲ့အဖြေကိုကျွန်တော်တို့ရပါတယ်
။ဒါကြောင့်တောင်သူလယ်သမားနေ့ဒီကနေ့မှာဟူကောင်းဂျိုင်ဝမ်ဒေတာကန်တောင်သူတွေရဲ့တောင်းဆိုချက်ကိုထုတ်ပြန်လိုက်ရတာဖြစ်ကြောင်းဦးခေါအောင်ကပြောပါတယ်
။ကျွန်တော်တို့ဒေတာခံတောင်သူများရဲ့တောင်းဆိုချက်ကဟူကောင်းလယ်ရာရှိခြေပါတစ်ခုစီဤရှိသင့်ရှိထိုက်တော်လူအမြင်များလုံလောက်စွာရရှိရေးမတရားသိမ်းဆည်းထားသောနေရာမြင်များအလုံးပြန်လည်ရရှိရေးယူဇနာကုမ္ပဏီဆက်ယုံမှထုတ်လွှတ်သောစွန့်ပစ်အညစ်အကြေးအရင်နဲ့အနှံ့ဆိုးများဖေရှားပေးရေးပြီးတော့လေယာဉ်မြင်များကောင်းမွန်စွာစိုက်ပျိုးထုတ်လုပ်နိုင်ရန်လိုအပ်သောခြေရင်းနှင့်ရေလောင်သမားများတည်ဆောက်ပေးရန်တောင်းဆိုထားတာဖြစ်ပါတယ်
။ဟူကောင်းဒေသခံတွေရဲ့အခက်အခဲနဲ့ပတ်သက်ပြီးဒီမတ်လအကုန်ပိုင်းမှာလည်းသတင်းစာရှင်းလင်းပွဲတစ်ခုလုပ်သွားမယ်လို့သိရပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြပေးခဲ့တာပါရှင်။အခုကတော့ဒီညပိုင်းအတွက်နောက်ဆုံးထုတ်လွှင့်ပေးဖို့ကြန့်ရှိနေတဲ့သတင်းဆောင်မတစ်ပုဒ်ကိုနားဆင်ကြရအောင်ပါ။ ်မြမငင်းချမ်းရေးလုပ်ငန်းစဉ်မှာရဲရဲဝင့်ဝင့်ပါဝင်လှုပ်ဆောင်သွားမယ်လို့ကက်သလစ်ခရစ်ယာန်အသင်းတော်ရဲ့ရန်ကုန်ခန်းချုပ်ဆရာတော်ကာဒီနယ်ယဟန်အမတ်မင်းကြီးချားလ်စ်ဘူကပြောဆိုလိုက်ပါတယ်နှစ်ပေါင်း900အတွင်းမြန်မာနိုင်ငံကပထမဆုံးကာရီနယ်ယဟန်မင်းအမတ်အဖြစ်တင်မြောက်ခံရသူဆရာတော်ချားလ်ဘူကညောင်လေးပင်မြို့မှာကျင်းပတဲ့ကက်သလစ်ခရစ်ယာန်ဘာသာရေးဆိုင်ရာလူ့မေတော်ပွဲမေတော်မာရီပွဲမှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ကိုရိုင်းသွားရောက်သတင်းရယူခဲ့တဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းထောက်မမေခါကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရန်ကုန်ကမ်းကျုပ်ဆရာတော်ကြီးချားလ်ဘူကိုရိုမန်ကက်သလစ်သာသနာပိုင်ချုပ်ပုပ်ယဟန်မင်းကြီးဖရန်စစ်ကနေကာဒီနယ်ယဟန်မင်းအမတ်ဖြစ်ပြီးခဲ့တဲ့နှစ်ကရွေးချယ်ခဲ့တာဖြစ်ပါတယ်။ဆရာတော်ကြီးချားလ်ဘူကညောင်လေးပင်မြို့မှာကျင်းပတဲ့မေရော်မာယာဆူတောင်းပွဲကိုတက်ရောက်စဉ်မှာမြန်မာပြည်ငြိမ်းချမ်းရေးကဏ္ဍဟာအရေးတကြီးလိုအပ်နေတယ်လို့ပြောဆိုခဲ့ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့ဝင်မလေးကြောင်းအခုလိုပြောဆိုပါတယ်
။သူတော်နေရဘာသာရေးရမယ်ဖြစ်ပြီးအစိုးရကိုသူငြိမ်းချမ်းရေးနဲ့ပတ်သက်လို့တင်ပြလဲတင်ပြနေကြပါတယ်။တင်ပြဖို့ရလည်းပဲအစီအစဉ်ရှိဆိုဒီနေ့ဒီရက်ချက်ချင်းပဲပေါ့နော်အပြေတော့မပေါ်လာနိုင်ပြီပဲပေါ့နော်သူလည်းစိတ်ကောင်းလုံးကောင်းနဲ့ကြိုးစားကြရဆိုလို့ရှိရင်ဖြစ်เสียအကြောင်းရှိတယ်ဖြစ်နိုင်တယ်ပေါ့နော
်ငင်းငင်းရေးလုပ်ငန်းစဉ်မှာတက်ကြွစွာပါဝင်ဖို့ဆန္ဒရှိနေတဲ့ဆရာတော်ကြီးကဗာတီကန်နဲ့မြန်မာနိုင်ငံဆက်ဆံရေးတိုးမြင့်နိုင်ဖို့နဲ့ဗာတီကန်ကနေအကူအညီတွေရဖို့အတွက်တန်တမန်ရေးရာဆက်သွယ်မှုတွေကိုလည်းလှုပ်ဆောင်လုပ်တယ်လို့ပြောပါတယ်
မြန်မာပြည်ကဆောင်ရွက်ချင်လာပါတယ်ဗက်တီကန်နဲ့တာအမတ်ရေးရပေါ့ဆောင်ရွက်ချင်လာဗက်တီကန်ဆိုလို့ရှိရင်နိုင်ငံတော်တွေနိုင်ငံတွေ140လောက်ကတာအမတ်ရေးရဆက်တွယ်လာစေဗက်တီကန်ကငငယ်လေးဖြစ်ပေမဲ့ပေါ့140နိုင်ငံတွေမှာဆက်တွယ်မှုရှိတယ်မြန်မာပြည်တရုတ်ပြည်တို့အဲ့ဒီဗီယက်နမ်တို့ကတော့မရှိသေးဘူးပေါ့လေ
ဆူတောင်းပြည်မေရော်မာယာပွဲမှာဆရာတော်ကြီးချားလ်ဘူကကာဒီနယ်အဖြစ်ရရှိခဲ့တာကိုရင်မူးမနေပဲစင်ရဲသားတွေနဲ့အမှန်တရားအတွက်မကြောက်မရွံ့လှုပ်ဆောင်သွားမယ်လို့ပွဲတော်ကိုတက်ရောက်လာတဲ့သူတွေကိုဂတိစကားပြောခဲ့ပါသေးတယ်
။ဆရာတော်ရှေ့လျှောက်မှာတန်းကျင်တဲ့လမ်းကတော့အသင်းတော်အတွက်အထူးသဖြင့်စည်ရဲသားတွေအတွက်နိုင်ငံတော်အတွက်ပြည်သူပြည်သားတွေအတွက်မတရားတာမမှန်တာမဟုတ်တာကိုလေးလေးလတ်လတ်နဲ့ရှုတ်ချပြီးတော့တော့အမှန်တရားကိုပျော်ပျော်ရွှင်ရွှင်နဲ့စည်ထားဖို့ရာဆွဲရွယ်ထားပါလေ။အဲ့တော့အဲ့ဒီလူနေတဲ့ခါမှာလူအပ်တယ်ဖြစ်လာတယ်လာတယ်ဆိုလို့ရှိရင်လူအပ်လာလို့ရှိရင်လည်းအသက်ကိုပေးနိုင်စွာရှိရမယ်အဲ့ဒါတော့ဘုရားတို့ကပြောတာချက်ပေါ့နော်ပြောတာချက်ကိုယ့်ရဲ့တာဝန်ကြီးကိုယ့်ရဲ့ဆိုတော့ယူဆပါတယ်
ဆရာတော်ကမြန်မာနိုင်ငံဟာဘာသာစုံရှိတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက်ကိုယ့်ဘာသာတင်မကတခြားဘာသာတွေကိုပါလေးစားတတ်ဖို့အလေးထားဖို့လိုအပ်တယ်လို့ပြောပါတယ်ဘာသာပေါင်းစုံငြိမ်းချမ်းရေးနဲ့ပြည်ရင်းငြိမ်းချမ်းရေးအတွက်ရည်ရွယ်ပြီးဂျုံးငဲ့လွတ်ဆူတောင်းပွဲကိုလည်းမေရော်မာယာပွဲမှာဆရာတော်ကကျင်းပခဲ့ပါသေးတယ်။ညောင်လေးပင်မြို့မှာမေရော်မာယာပွဲကိုနှစ်စဉ်ကျင်းပလာတာဒီနှစ်နဲ့ဆို113ချိန်မြောက်ရှိပြီဖြစ်တယ်လို့ညောင်လေးပင်ရိုမန်ကက်သလစ်ဆရာတော် Father Dominic Savio Jude ကခုလိုပြောပါတယ်
ဒီပွဲတော်တော့ဘာလို့လူ့စမေတော်တခင်မပွဲတော်ဒီကဗမာလူမျိုးတွေဒီကညောင်လေးပင်လူတွေအသုံးတော့မေတော်မာယာပွဲပေါ့နော်ဒါတော့113ချိန်မြောက်ရှိနေပေါ့နော်အဲအဓိကတော့ဒီမေတော်ကပြင်သစ်ပြီမှာသူက17ချိန်ထိချားပြခဲ့တယ်ပေါ့နော်အမျိုးသမီးလေးဘနက်တက်တာဆိုတာကိုအဲ့ဒီကနေပါပြီးတော့ပွားပြီးတော့ဒီမှာထားတဲ့ကံမှာဒီမှာမေတော်ကလူတွေအရန်ကူညီဆောင်မတယ်လူတွေတောင်းခံတဲ့စုကျေးဇူးတော်တွေပေးတယ်ဆိုပြီးတော့နာမည်ကြီးပြီးတော့အဲဘာလို့ခရစ်ယာန်နေရာမဟုတ်ဘဲနဲ့ဗုဒ္ဓဘာသာရေးလာပြီးတော့အဲယူသေးကြတယ်မွတ်စလင်တွေရောဟိန္ဒူဆိုတော့ခလေးမရတဲ့လူတွေကဒီမှာလာပြီးတော့ခလေးရဖို့မေတော်ရှိပါဆူတောင်းပြီးတော့အများကြီးပေါ့နော
်ဒီမှာတော့နှစ်စဉ်ကျင်းပတဲ့ဆူတောင်းပွဲအပြင်ရိုမန်ကက်သလစ်သာသနာဂုဏ်ဆောင်ဆရာတော်ကြီးချားဘူကိုပါဂုဏ်ပြုချီးကျူးခဲ့တာဖြစ်ပါတယ်ဒီပွဲကိုကိုရဲတိုင်တိုင်ကျင်းပမှာဖြစ်ပြီးပွဲတော်ကိုလူပေါင်း6000ကျော်တက်ရောက်ခဲ့ရမှာရိုမန်ကက်သလစ်ဘာသာဝင်မဟုတ်သူတွေလည်းပါဝင်ခဲ့ပါတယ်ရှင်
ဒါတော့ VOA သတင်းထောက်မမေခါပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တင်းလာနေညပိုင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရအောင်ပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ည ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောရရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေကိုတော့လိုင်းဒိုမီတာ25 32 51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ကြရမှာကတော့
ကျွန်တော်တို့မြန်မာနိုင်ငံပြည်ပြင်ကြောင်းလေးကာလမှာကျွန်တော်တို့နိုင်ငံရေးသမားတွေအနေနဲ့ကျွန်တော်တို့ political virtue လို့ခေါ်တဲ့နိုင်ငံရေးကိုရှင်တရားရှိဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ
်။ဒါကတော့နောက်ပိုင်းမှာတင်ဆက်ပေးမယ်သူယုံကြည်ရာအစီအစဉ်မှာနားဆင်ကြရမယ့်အကြောင်းအရာပဲဖြစ်ပါတယ်ရှင်။ခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရအောင်ပါ။ကမ္ဘောဒီးယားနိုင်ငံမှာလယ်သမားတွေသူတို့လယ်ကွင်းတွေမှာပိုးတက်ဖို့အတွက်သဘာဝနှီးကြဘလို့ဆောင်ရွက်နေကြသလဲ။အဲ့ဒီနှီးကစဘာအထွက်တူအောင်ဘလို့အထောက်အကူပြုနေသလဲဆိုတာတွေကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
ကမ္ဘောဒီးယားနိုင်ငံကစဘာဆက်ခင်းတွေကိုဖျက်ဆီးနေကြတဲ့အင်းဆက်ပိုးမွားတွေရဲ့ရန်ကကာကွယ်ဖို့အတွက်လယ်သမားတွေဟာတဘာဝလဲကျဇီဝအခြေခံနည်းလဲကျတဲ့ဖားတွေကိုလယ်ကွင်းတွေထဲမှာမွေးထားကြပါတယ်။ဒါပေမဲ့ဖားတွေကိုလူတွေကရိုက်တက်စားနေကြတဲ့အတွက်အဲ့ဒီလိုတဘာဝကျတဲ့အခြေအနေနဲ့ပြည်စုံတဲ့ဖားတွေကိုကမ္ဘောဒီးယားလယ်သမားတွေကမွေးကျင်သူတိတ်မရှိလပါဘူး။ကမ္ဘောဒီးယားလယ်သမားအများစုအတွက်ကြက်ဘဲမွေးမြူရေးဟာရေပန်းစားတဲ့အပြင်လုပ်ငန်းတစ်ခုဖြစ်ပါတယ်။ဒါပေမဲ့ဖားမွေးတာကိုတော့တိတ်မလုပ်ကြပါဘူး။တာကီယိုခရိုင်အတွင်းကဘုံကျေးရွာမှာနေတဲ့လယ်သမားရော့စ်မောက်ဟာ2006ခုနှစ်ကတည်းကလယ်ကွင်းတွေထဲမှာဖားတွေကိုမွေးလာခဲ့တာပါသူ့ရဲ့ဖားတွေဟာကြက်ဘဲတွေလိုချက်ပြုတ်စားတောက်နိုင်တာအပြင်ပိုပြီးဈေးကြီးပြီးအန္တရာယ်ဖြစ်စေနိုင်တဲ့ဓာတုဗေဒပိုတက်ဆေးတွေတဲ့သဘာဝပိုကြပြီးတံပိုးလဲနေတဲ့ပိုတက်ဆေးတစ်မျိုးဖြစ်ပါတယ
်တိမ်မွေးဟဲ့အဲ့ဘန်းညံချေရခဂျမ်ကဲပ်နော်တာဝီစရိုင်းချင်းဒါစားတဲ့
ဒီနေရာမှာအန်ဒရဖြစ်စီတဲ့အင်းဆက်ပိုးမွားတွေနဲ့ပြည်နေပြီးအကုန်လုံးဖြစ်စီနေကြတာကြောင့်ကျွန်တော်လေကွင်းထဲမှာဖားတွေကိုစပြီးမွေးတာပါဖားတွေမမွေးခင်တုန်းကတော့တက်မြောဩဇာတွေဝယ်ရတယ်။နောက်ကျွန်တော်တီးနှံတွေကိုဖြစ်စီနေတဲ့ပိုးမွားတွေကိုတတ်ဖို့အတွက်ဈေးကြီးတဲ့ဓာတုဗိဒဖြန်းစေးတွေဝယ်သုံးရတာကြောင့်ပိုက်ဆံအရန်ကုန်ပါတယ
်။စပားပင်တွေကထွက်ခါစားအညောက်ကလေးတွေကိုလာစားကြတဲ့အင်းဆက်ပိုးမွားတွေကိုဖားတွေကလိုက်စားပစ်တဲ့အပြင်လေကွက်တွေမြေဩဇာကောင်းအောင်ပါလုပ်ပေးတဲ့အတွက်စပားအထွက်နှုန်းပိုကောင်းတယ်လို့ဆိုပါတယ်။ဖားမွေးရဟာအကျိုးဖြစ်ထွန်းစေတဲ့အတွက်ကမ္ဘောဒီးယားစိုက်ပျိုးရေးဖွံ့ဖြိုးတိုးတက်မှုသုတေသနဌာန CDEC က1998ခုနှစ်ခရဲကလယ်သမားတွေအကြားစီရင်ပြောဆိုလာနေခဲ့တာပါလူတွေကအထင်ကွမရှိဖားတွေကိုရိုက်ပြီးချက်စားနေကြတဲ့အတွက်အင်းဆက်ပိုးမွားတွေကိုထိန်းချုပ်နိုင်ရေးမှာအသုံးတည့်တဲ့ဖားမွေးမြူရေးလုပ်ငန်းကိုလုပ်ဖို့အတွက်လယ်သမားတွေကဝန်လေးနေကြတယ်လို့ CDEC ကအရာရှိတဦးဖြစ်သူအောက်ပီတောကပြောပါတယ
်ဒါခွင့်တုံးការចំកែបនៅប្រទេសកម្ពុជាទៅកសិករយើងអត់
တဲ့မာရီဖာမွေးကြတဲ့အခါစနစ်တကျဆံရွက်ခြင်းမရှိပဲစိုက်ပျိုးရေးစနစ်နဲ့လူတွေကအလွန်ကျွံဖားတွေကိုရိုက်တက်နေကြတာတွေကြောင့်အရင်ကတော့လယ်သမားတွေကဖားမွေးမြွေကိုမလုပ်ကြတော့ပါဘူးကျွန်တော်တို့ CEDAC ဌာနကတော့ဖားတွေကိုဘယ်လိုမွေးမြူသင့်တယ်ဆိုတာကိုလည်းအသေးချာလေ့လာထားပြီးအဲ့ဒီအသိပညာကိုလယ်သမားတွေကိုတဆင့်ဖြန့်ပွားပေးပါတယ်အဲ့ဒါကလည်းအရင်အရေးကြီးပါတယ်ပထမအချက်အနေနဲ့ဖားသားဟာလယ်သမားတွေနဲ့သူတို့မိသားစုအတွက်အသာဓာတ်ရစေပါတယ်ဒုတိယချက်ကတော့ဖားမွေးလိုက်ခြင်းအပြင်လက်သမားတွေအနေနဲ့အပြင်မှာအသားဝစားရမယ့်ပတ်စံကိုခြွေတာပြီးသားဖြစ်သွားစေပါတယ်
။ဖားတွေကိုဘလောက်ရိုက်တက်တဲ့နဲ့ဘယ်အချိန်မှာရိုက်တက်တဲ့နဲ့ဆိုတော့ကန့်သက်ထိန်းချုပ်ထားတဲ့အစီအစဉ်ကိုအစိုးရက policy ချမှတ်ထားပါတယ်။ကင်ရောင်းတဲ့ဖားတွေဟာအရသာရှိပြီးဈေးလဲတက်တာတဲ့အတွက်ကမ္ဘောဒီးယားနိုင်ငံအနှံ့အပြားမှာလူကြိုက်များတဲ့စားကြတစ်ခုဖြစ်ပါတယ်။ကင်ပြီးသားဖားတစ်ကောင်ရဲ့တန်ဖိုးဟာလည်းအမေရိကန်ဒေါ်လာပြား90နဲ့ညီမျှတဲ့ကမ္ဘောဒီးယားရီယယ်ငွေ2000လောက်ကျပါတယ်။ဒါကြောင့်လဲဟန်ဂရဝါလိုကမ္ဘောဒီးယားနိုင်ငံသူတွေကဖားကိုကြိုက်ကြပါတယ
်ဖားသားအရန်ဆောင်လို့ကောင်းတယ်ဖားပေါင်လည်းချက်သားလို့ပဲအရန်ကောင်းတယ
်ညအချိန်မှာအပြင်ထွက်လာကြတဲ့အင်းဆက်ပိုးမွားတွေကိုစားဖို့အတွက်ထွက်လာတဲ့ဖားတွေကိုမောင်ကစားအချိန်မှာရိုက်ကြလေရှိပါတယ်လူတွေဖားအရိုက်ကြဆုံးအချိန်ကတော့စပားဆိုင်တဲ့အချိန်လည်းဖြစ်ဖားတွေလည်းအပြင်ကိုအထွက်များတဲ့မိုးဥကြကစားအချိန်ဖြစ်ပါတယ်စပားဆိုင်ပြည့်တဲ့အချိန်အပင်ပေါက်တွေကအညောက်တွေထွက်ခါစားအချိန်မှာအင်းဆက်ပိုးမွားတွေကိုလာစားကြတဲ့အချိန်မျိုးဟာဖားတွေကိုလေကွင်းထဲမှာအများဆုံးမွေးမြူကြရတဲ့အချိန်လည်းဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ် ဒါမှလည်းဖားတွေကအဲ့ဒီအင်းဆက်ပိုးမွားတွေကိုလိုက်စားနိုင်ကြမှာပါဒါပေမဲ့ဖားရိုက်တတ်တဲ့အလေအထကိုတော့ထိမ့်ချုပ်ထားဖို့လိုအပ်တယ်လို့ဆိုရတယ်ဖားကောင်အပေါက်ကလေးတွေရဲ့တန်ဖိုးဟာလည်း1ကီလိုကိုအမေရိကန်ဒေါ်လာ2ဒေါ်လာနဲ့ညီမျှတဲ့ရီယယ်8000လောက်ပေးရပြီးဒေသခံလက်လီရောက်တဲ့သူတွေကတဆင့်လူချင်းတဲ့လက်သမားတွေထံကိုရောင်းချပေးတာဖြစ်ပါတယ်ဖားမွေးတာဟာကြီးမားတဲ့အကျိုးများဖြစ်တွန်းစေတယ်ဆိုတာလက်သမားရော့စ်မောက်လိုလူကတက်တဲ့အဖြစ်ပြနေပါတယ်သူဖားဆမွေးတဲ့2006ခုနှစ်ကစလို့တဟတာကျဲတဲ့သူ့လေကွင်းကစဘာအထွက်နှုံးဟာလဲမူလက3တန်ရှိကြရာကနှစ်ဆနီးပါးတိုးပြီး9တန်ကျော်အထိထွက်လာနေပြီဖြစ်ပါတယ
်ခနုံနေ့ကခင်ဗျာဒါ01ခင်ဗျာ1000 01ဒါ1000ဘာချင်းခနုံနှံခ
ုကဲလေကွက်ထဲမှာကျွန်တော်ဖားအကောင်ကြီး1000မွေးထားတယ်တကောင်တကောင်ကိုနေရာတော်တော်များများသွားနိုင်ပါတယ်တညာထဲမှာနေကောင်ကို2ကီလိုမီတာကနေ3ကီလိုမီတာလောက်အထိရှောက်သွားနိုင်ကြပါတယ်အဲ့လိုသူတို့ရှောက်သွားတာကစဘာအထွက်နှုံးပိုကောင်းစေပါတယ်သူတို့ခြေထောက်နဲ့ရက်ပြီးတနေရာကနေတနေရာကိုခုံသွားကြတဲ့အတွက်လေလေခွက်ထဲမှာရှိတဲ့မြေကြီးကပူပြီးသဟဇာတာမျှတတာကြောင့်အဲ့ဒါကလည်းအထွန်းလုံးပူကောင်းစေပါတယ
်ဖားတွေကိုမွေးမြူခြင်းအပြင်ဘလိုပဲသဘာဝကျတဲ့ပိုးသတ်ဆေးအဖြစ်အသုံးဝင်တယ်ပြောပြောဓာတ်မြေဩဇာနဲ့ဓာတုဗေဒဆေးဝါးတွေတဲ့ဘလောက်ဖဲဈေးသက်တာလဲပြောပြောစဘာဆိုင်တဲ့ရာစီချိန်မှာဖားတွေကိုရိုက်တတ်တာကိုမထိန်ချုံနိုင်ရင်တော့လေသမားတွေကဖားမွေးမြူရေးလုပ်ငန်းအပေါ်စိတ်ဝင်စားကြမှာမဟုတ်ပါဘူးအပြင်လူတွေကဖားတွေကိုလိုက်ရိုက်ကြမှာကြောက်တာကတကြောင်ဖားတွေလေကွင်းထဲမှာနေနေအောင်ကတင်းရိုးတွေကိုမြင့်မြင့်မဆောက်ချင်ကြတာကတကြောင်တို့ကြောင့်လေသမားအများစုကဖားမွေးရမှာကိုကြောက်နေကြပါတယ်။ကမ္ဘောဒီးယားနိုင်ငံကလေသမားတွေဗနီယာခိုင်နှုံးလောက်ကအခုလိုဖားမွေးနေကြတယ်လဲ။မွေးကြတဲ့သူတွေကဗနီယာလောက်ကအောင်မြင်မှုရနေတယ်လဲဆိုတာတော့အတိအကျမသိနိုင်ပါဘူး။ကမ္ဘောဒီးယားနိုင်ငံမှာဖားမွေးပြီးပိုးတက်တဲ့အစီအစဉ်အတိုင်းအောင်မြင်နေကြတဲ့လေသမားတွေနေတူမြန်မာနိုင်ငံကလေသမားတွေအကြမ်းမှာရောစမ်းတက်လှုပ်ဆောင်ကြည့်လို့အဆင်ပြေနိုင်မလားဆိုတာကလည်းစဉ်းစားစရာဖြစ်ပါတယ်။မြန်မာနိုင်ငံကလေသမားတွေကြားမှာဓာတ်မြေဩဇာနဲ့ပိုးသတ်ဆေးတွေကလွဲလို့တခြားနည်းတွေကိုအသုံးပြုတယ်ဆိုတဲ့ပြောဆိုသံမျိုးမကြားဘူးပါဘူးလေသမားတွေဓာတ်မြေဩဇာအတွက်ကောက်ရိုးနဲ့နောက်ချေးကိုရောပြီးသုံးတာလောက်သာကြားဘူးပါတယ်နောက်ကမ္ဘောဒီးယားကလေသမားတွေဖားတွေကိုလေကွင်းထဲမှာအဲ့ဒီလိုမွေးတာဟာအထက်မှာဖော်ပြခဲ့သလိုဓာတ်မြေဩဇာနဲ့ပိုးသတ်ဆေးအတွက်အကုန်ကျတက်တာရာစပန်းအထွက်ကောင်းတာတွေရှိတယ်ဆိုပေမဲ့လည်းတစ်ဖက်မှာအဲ့ဒီလိုဖားတွေမွေးတဲ့အတွက်ဖားကိုကြိုက်တဲ့မွေးတွေလေကွင်းထဲရောက်မလာကြဘူးလားမွေးတွေလာအောင်ဖားတွေနဲ့များခေါ်သလိုဖြစ်မနေဘူးလားဆိုတာကလည်းစဉ်းစားစရာအချက်ပါမွေးတွေရောက်လာရင်တော့လယ်ဆိုင်သူတောင်သူတွေရဲ့အသက်အန္တရာယ်ကိုထိခိုက်စေနိုင်ပါတယ်ဘလိုပဲဖြစ်ဖြစ်ကမ္ဘောဒီးယားအစိုးရကိုနိုင်ကလယ်သမားတွေဖားမွေးကြဖို့အားပေးအမြောက်ပြုနေတဲ့အတွက်အတိုင်းအတာတစ်ခုထိတော့အောင်မြင်မှုရနေတာသေချာသလောက်ရှိတယ်လို့တင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုဒီမှာပဲရန်နာလိုက်ပါတယ်ခင်ဗျာ
ကိုယ်ဆောင်ဝင်လိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါလိမ့်ရှင်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းအစီအစဉ်နဲ့အင်္ဂါနေ့မနေ့ခင်အစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ
်သောတာရှင်များရှင်ကိုကန့်စီရေပြိပခမှာတရုတ်နိုင်ငံသားတွေပါဝင်ပတ်သက်နေသလိုကိုကန့်တဘုံတွေဘက်ကနေမြန်မာနိုင်ငံအရှိမြောက်ပိုင်းကအပြစ်ခက်ရဲဆဲထားတဲ့အဖွဲ့အားလုံးနှီးပါပါဝင်ပတ်သက်နေတယ်လို့မြန်မာအစိုးရကစွပ်စွဲထားပါတယ်။တနိုင်ငံလုံးအတိုင်းအတာပြစ်ခက်ရဲဆဲနိုင်ဖို့ငြိမ်းချမ်းရေးဆွေးနွေးနေချိန်မှာအခုလိုစွပ်စွဲချက်ကြောင့်မြန်မာအစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်မှာထိခိုက်တက်ရောက်မှုတွေဘလို့ရှိလာမလဲ။လာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ဒါရိုက်ပါဝင်ဆွေးနွေးမေးမြန်းလို့တဲ့သောတာရှင်တွေအနေနဲ့ဆက်သွယ်ရမယ့်မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားစီလိုပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822555လေးဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းမိမိတို့အမြင်တွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေဆွေးနွေးလိုတာမေးမြန်းလိုတာတွေကို VOA ရဲ့ email လိပ်စာကိုပေးပို့ထားနိုင်ပါတယ်။သောတာရှင်တွေပါဝင်လာကြဖို့ကိုထပ်မံဖိတ်ခေါ်ပါတယ်ရှင
်။မနေ့ပြန်အင်္ဂါနေ့ည9:00ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုလည်းကျမတို့သောတာရှင်တွေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။အခုကတော့သတင်းပတ်ဆင်ခဏတွေကိုဆက်ပြီးတော့တင်ဆက်ပေးမယ်အထဲအခုကတော့မဆုမြတ်မောစီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
နော် Facebook မှာဘသူ့အမွေပေးမလဲဆိုတာရွေးချယ်လို့ရနေပြီကိုသားညုံရဲ့
အမွေဆိုလို့ပန်ဆိုင်မှုတွေထင်နေဦးမယ်မဆုမြတ်မွန်ရဲ့ကိုယ့်ရဲ့ Facebook စာမျက်နှာကိုစက်ခံမဲ့သူလို့ရှင်းရှင်းပြောပါဗျာ
ကိုသားညုံကလည်း Facebook ဆာမျက်နှာဆိုတာကလည်းကိုယ့်ရဲ့ပိုင်ဆိုင်မှုတစ်ခုပဲမဟုတ်ဘူးလား online ပေါ်ကပိုင်ဆိုင်မှုပဲလေအဲ့ဒါကိုမရှိတော့တဲ့နောက်ပိုင်းမှာဘလို့ဆက်ဖြစ်စေခြင်းလဲဆိုတာကိုရွေးချယ်လို့ရနေပြီဆိုတာပြောတာ
ကိုတည်သွားပြီဆိုလို့ရှိရင်ကိုယ့်ရဲ့ Facebook ဆာမျက်နှာကိုကိုဖြစ်စေခြင်းတဲ့အတိုင်းကြံခဲ့အောင်ရွေးချယ်ခွင့်ပေးဖို့ Facebook ကုမ္ပဏီကို Facebook တုံးတဲ့သူတွေအများဆုံးတောင်းဆိုကြတာတဲ့ဒါကြောင့်မလို့ဒီ feature အသစ်ကိုထပ်ဖြည့်လိုက်တာလို့ Facebook ကပြောတယ်ဗျ
ဟုတ်တယ်ရှင်ဒီ Facebook တုံးတဲ့သူအများအများတောင်းဆိုတာကြောင့်တဲ့တနစ်လောက်ကိုစဉ်းစားတိုင်ပင်ခဲ့ကြပြီးတော့မှကွယ်လွန်သူတွေရဲ့ Facebook ဆာမျက်နှာတွေကိုသူတို့ရဲ့ဆန္ဒအတိုင်းဆက်ရှိနိုင်အောင်လို့လုပ်လိုက်တာလို့ဆိုတယ်အဲဒါကြောင့်မလို့အခုဆိုလို့ရှိရင်ကိုမရှိတော့တဲ့နောက်မှာ Facebook account ကိုပိတ်လိုက်မလားဒါမှမဟုတ်ရင်ကိုယ့်ရဲ့ account ကိုဘယ်သူမှဘာမှလုပ်လို့မရတော့အောင်လို့ဒီတိုင်းပဲထားလိုက်မလားဒါမှမဟုတ်ရင်လည်းတယောက်ယောက်ကိုကို့အစား account ကိုစီမံခန့်ခွဲခွင့်ပေးခဲ့ခြင်းလားဆိုတော့ရွေးချယ်လို့ရသွားပြီလေအဲဒီလိုမျိုးကိုယ့်ရဲ့ account ကိုဆက်ရှင်နေအောင်လို့လုပ်ခွင့်ပေးမဲ့သူမျိုးLegacy Contact လို့ Facebook ကနာမည်တက်ထားပါတယ်မြန်မာလိုဆိုရင်တော့ Facebook အမွေထိန်ပေါ့အဲ့ဒီလူကလည်း Facebook account သုံးတဲ့သူပဲဖြစ်ရပါမယ
်အရင်ဆုံးရှင်းအောင်ပြောချင်တာကတော့လောလောဆယ်အမေရိကန်မှာ Facebook သုံးနေကြတဲ့သူတွေပဲဒီလိုမျိုးရွေးချယ်နိုင်မှာပါတခြားနိုင်ငံတွေက Facebook သုံးနေကြသူတွေကိုလည်းအလားတူရွေးချယ်ခွင့်ပေးဖို့လုပ်သွားမှာပါဒါပေမဲ့တချို့နိုင်ငံတွေမှာကကွယ်လွန်သွားတဲ့သူနဲ့ပတ်သက်ပြီးတော့ဘာသာရေးအရာဒလိထုံးစံအရာသတ်မှတ်ချက်တွေကရှိလေတော့အဲ့အရာတွေကိုနားလည်အောင်ကြိုးစားဖို့အချိန်ပေးရပါအောင်မယ်ဆိုပြီးတော့ Facebook ကုမ္ပဏီကတော့ဆိုပါတယ်
လူမှုကွန်ရက်တွေဆိုတာအခုခေတ်မှာလူတွေရှင်သန်နေထိုင်မှုရဲ့အစိတ်အပိုင်းတစ်ခုလိုဖြစ်လာနေပြီဆိုတော့ကွယ်လွန်သွားပြီးတဲ့နောက်မှာလဲကိုယ့်ရဲ့အမွေအနှစ်တွေကိုဘယ်လိုမျိုးဆက်ချန်ထားခဲ့ခြင်းတည်းလဲဆိုတာရွေးချယ်နိုင်ခွင့်ရတာကိုအွန်လိုင်းဆောင်းပါးတော်တော်များများမှာကြိုးဆိုပြီးတော့ရေးကြတာတွေ့ပါတယ်တယောက်ယောက်ကကွယ်လွန်သွားပြီဆိုလို့ရှိရင်သူတို့ရဲ့လူမှုကွန်ရက်ဆိုင်မျက်နှာတွေကကျန်ခဲ့တဲ့ချစ်တဲ့ခင်တဲ့သူတွေအတွက်အမှတ်တရအောင်မေ့စရာနေရာတစ်ခုဖြစ်လာတယ်အထူးသဖြင့်တော့ဒီအဝေးရောက်နေတဲ့သူတွေအတွက်သူတို့ရဲ့အမှတ်တရစကားတွေဝန်ထဲချောင်းတွေကိုဖော်ထုတ်ပြသဖို့အကောင်းဆုံးနေရာတစ်ခုဖြစ်လာနေတယ်လို့နောက်ဆုံးပေါ်နည်းပညာသတင်းတွေကိုအဓိကသုံးသပ်ဖော်ပြတဲ့ Slate ဆိုတဲ့ blog ကရေးပါတယ်အဲ့ဒါကြောင့် Facebook ရဲ့ setting ရွေးချယ်ခွင့်ကိုကြိုဆိုတဲ့အပြင်တခြားနည်းပညာကုမ္ပဏီတွေကလည်းသူတို့ရဲ့ website တွေကိုအလားတူလုပ်သင့်တယ်လို့အကြံပြုရေးထားပါတယ
် Washington Post သတင်းစာကြီးရဲ့ online ဆောင်းပါးတစ်ခုမှာဆိုရင်လဲကွယ်လွန်သွားတဲ့သူတွေရဲ့ Facebook စာမျက်နှာတွေဟာကြေကွဲဝန်းနေနေကြတဲ့မိသားစုတွေတငယ်ချင်းတွေအတွက်စုံရက်တစ်ခုလိုတော့မှဖြစ်နေတာကိုမကြာခဏတွေ့ရတယ်လို့ရေးပါတယ်
တကယ်တော့ဒီ Facebook မှာကွယ်လွန်သွားသူเนี่ยပတ်သက်ပြီးတော့မူအရင်တည်းကရှိပါတယ်အကောင့်တုံးနေတဲ့သူတယောက်ယောက်ကွယ်လွန်သွားပြီလို့ Facebook ကသိလို့ရှိရင်အဲ့ဒီအကောင့်ကို freeze လုပ်လိုက်တာပါတဘောကတော့ကွယ်လွန်သူနောက်ဆုံးထားခဲ့တဲ့ပုံစံတိုင်းအဲ့ဒီစာမျက်နှာကပုံမပြတ်ဒီအတိုင်းပဲဆက်ပြီးတော့ရှိနေတော့မယ်ဘယ်သူကမှဘာမှလုပ်လို့မရတော့တာပါအခုကတော့ဒီ America က Facebook တုံးတဲ့သူတွေဆိုလို့ရှိရင် Facebook အမွေထိန် Legacy Contact ကိုရွေးချယ်လို့ရပြီအဲ့ဒီသူကဘာလုပ်ခွင့်ရှိလဲဆိုတော့သွားလေသူရဲ့ Facebook စာမျက်နှာ profile ဓာတ်ပုံနဲ့ cover ဓာတ်ပုံတွေကိုပြောင်းလို့ရမယ်နောက် timeline မှာအထူးpost ကိုတင်လို့ရမယ်ဥမာအသုဘအခမ်းအနားနေရဘယ်နေ့ဘယ်အချိန်မှာကျင်းပမယ်ဆိုတာမျိုး post တင်ပြီးတော့အသိပေးနိုင်မယ်နောက်ကွယ်လွန်သူရဲ့ friend request တွေကိုတုံ့ပြန်လက္ခဏာမျိုးလုပ်ခွင့်ရမှာပါ
တခုတော့ရှိပါတယ်သူများတွေစိတ်နှောက်ရှက်ဖြစ်မှာကိုကာကွယ်တဲ့အနေနဲ့ကွယ်လွန်သူရဲ့ Facebook post တွေကအရင်ကလိုတော့တခြားသူတွေရဲ့ timeline တွေပေါ်မှာပေါ်လာတော့မှာမဟုတ်ပါဘူးနောက်ပြီးတော့သူ့ရဲ့ Facebook စာမျက်နှာကနာမည်ရှိမှလဲကွယ်လွန်သွားပြီဆိုတာကိုပေါ်လွင်အောင်လို့ remembering ဆိုတာထည့်လိုက်မှာပါဥမာဂျွန်ဆိုတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင် remembering ဂျွန်လို့ပေါ်လာပါလိမ့်မယ်ဂျွန်အတွက်အောင်းမေ့ပွဲဆိုတာမျိုးပေါ့ဗျာ
ကိုရွေးချယ်တဲ့ Facebook အမွေထိန်ကိုကိုရဲ့ဓာတ်ပုံတွေ post တွေကို download လုပ်သိမ်းခွင့်ပေးမလားဆိုတာကိုလည်းရွေးချယ်လို့ရပါသေးတယ်ဒါပေမဲ့သူတို့အနေနဲ့ကိုတင်ခဲ့တဲ့ post တွေကိုဖျက်ပစ်တာမျိုးလုံးဝလုပ်လို့ရမှာမဟုတ်တဲ့အပြင်ကိုရဲ့ message တွေကိုလည်းဖတ်ကြည့်လို့ရမှာမဟုတ်ပါဘူးကွယ်လွန်သွားပြီဆိုပေမဲ့ message တွေဆိုတာကကိုနဲ့ပဲသီးသန့်ဆိုင်တာမို့ channel တွေကြီးခွင့်မရှိပါဘူးလို့ Facebook ကုမ္ပဏီကပြောပါတယ်နောက်အဲ့ဒီ account ကိုလည်းသူကပိတ်လိုက်ခွင့်မရှိပါဘူး
Facebook မှာအမွေထိန်းထားခဲ့မဲ့စာကိုယ့်ရဲ့ login တွေ password တွေထားခဲ့ရင်လည်းရတာပဲလို့ထင်တဲ့သူတွေရှိနိုင်ပါတယ်။ဒါပေမဲ့လည်းကာယကရှင်မဟုတ်ပဲနဲ့ Facebook account တွေကိုဝင်လာက Facebook သုံးသူတွေလိုက်နာရမဲ့စီးကံတွေကိုချိုးဖောက်ရရောက်ပါတယ်။ကိုကရှင်းနေပြီဘာရီနဲ့ထားခဲ့တဲ့တည်တန်းစာထဲမှာထားခဲ့တာမျိုးကြမှာ Facebook ကလက်ခံမှာပါ။
တကယ်တော့အခုလို online ပေါ်ကကိုယ့်ရဲ့ပိုင်ဆိုင်မှုတွေလို့ပဲပြောကြပါစို့ကိုယ်ပိုင် blog တွေ website တွေလူမှုကွန်ရက်စာမျက်နှာတွေ email တွေ cloud storage ထဲမှာသိမ်းထားတဲ့ကိုယ့်ရဲ့ digital file တွေကိုကိုမရှိတော့လို့ရှင်ရင်ဘာလုပ်မလဲဆိုတာကြိုတင်စဉ်းစားထားတဲ့လို့ကျွန်တော်ကတော့ထင်တယ်။နမိတ်မရှိနမမရှိလို့တချို့ကလည်းထင်ကောင်းထင်နိုင်ပါတယ်။ဒါပေမဲ့ဒီလက်စုပ်လက်ကင်ပြနိုင်တဲ့ကားတို့အိမ်တို့လိုမျိုးပဲအွန်လိုင်းပေါ်မှာကိုနေ့စဉ်ထိတွေ့နေတဲ့ကိစ္စတွေကလည်းကိုယ့်ရဲ့ပိုင်ဆိုင်မှုတွေဖြစ်နေတော့အဲ့ဒါတွေကိုဘယ်လိုလုပ်မလဲဆိုတာပြင်ဆင်ထားဖို့လိုမယ်လို့ထင်ပါတယ်
။အမေရိကကတချို့ပြည်နယ်တွေမှာအဲ့လိုမျိုးအွန်လိုင်းပေါ်ကကိုယ့်ရဲ့ပိုင်ဆိုင်မှုအတွက် digital သိရန်စာဆိုတာမျိုးတွေရှိနေပါပြီ။နောက်ပြီးတော့ဒီအစိုးရကိုယ်တိုင်ကလည်းဒီလိုမျိုးသိရန်စာတွေထားခဲ့ဖို့အကြံပြုနေတာမဟုတ်လား။နောက်ခုလိုမျိုးကိုမရှိတော့လို့ရှိရင်ကိုယ့်ရဲ့အကောင့်ကိုဘာလုပ်ခဲ့မလဲဆိုတာမျိုးရွေးချယ်ခွင့်ပေးတာဟာ Facebook ကုမ္ပဏီကပထမဆုံးမဟုတ်ဘူးမဟုတ်လားမဆင်မြန်ဝင
်မဟုတ်ပါဘူးရှင်ဒီပထမဆုံးလုပ်ခဲ့တာ Google ကုမ္ပဏီပါ2013ခုနှစ်ကတည်းက Inactive Account Manager ဆိုတာကို Google အကောင့်သုံးတဲ့သူတွေရွေးချယ်ခွင့်ရတာပါ Google အမွေထိန်ပေါ်လေးပြောရမယ်ဆိုရင်တော့ကိုယ့်ရဲ့အကောင့်ကိုမသုံးတော့တာသတ်မှတ်ထားတဲ့အချိန်ကိုရောက်သွားပြီဆိုတော့မှ Google အမွေထိန်ကဒီ Google နဲ့ဆက်နေသမျှကိုယ့်ရဲ့ Gmail, Google Plus, Blogger, Drive Storage, Picasa Double Album, YouTube စသဖြင့်အကောင့်အလုံးကိုဝင်ပြီးတော့စီမံခွင့်ရမယ်လေ
။ဂျပန်နိုင်ငံမှာ Yahoo သုံးတဲ့သူတွေဆိုလည်းအလားတူပဲ Yahoo အမွေထိန်ကိုရင်းထဲကရွေးထားလို့ရပါတယ်။တခုတော့ရှိတာပေါ့ Facebook ဆိုတာကချိတ်ဆက်သုံးတဲ့သူပိုများတယ်ဆိုတော့ဒီလိုမျိုးရွေးချယ်ပိုင်ခွင့်ရသွားတာကိုအတော်များများကတော့အတော်လေးစိတ်ဝင်စားနေကြတာပါ။
Wall Street Journal သတင်းဆောင်ပါမှာဆောင်းပါရှင် Jeffrey Fowler ရေးထားတယ်လို့ပေါ့ကိုယ့်ရဲ့မွေးနေ့အခြေရေးအခြေအရာအလုပ်အကိုင်းအခြေအနေကအစ Facebook ကအားလုံးစီမံခန့်ခွဲနေတာကနေအခုလိုမျိုးကိုတည်သွားတဲ့အထီးကိုပါလိုက်ပြီးတော့စီမံနေအောင်မယ်ဆိုတာတွေးကြည့်ရင်စိတ်မောစရာကြီးဖြစ်ပါတယ်တဲ့ဒါပေမဲ့လည်းကိုယ့်ရဲ့ online ပေါ်ကအချက်အလက်တွေကိုကိုအသက်ရှင်နေတော့ကြိုတင်စီစဉ်ထားခဲ့နိုင်မယ်ဆိုတာကတော့တော်တော်များများအတွက်စိတ်သက်သာရစရာပဲလို့ဆိုထားပါတယ်ရှင်
မဆုမြတ်မောစီစဉ်ပြီးကိုသားညုံဦးကူညီတင်ဆက်ပေးခဲ့တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။အခုကတော့သတင်းပတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့တက်တန့်ရောက်သတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးရမယ်အလှည့်ပါ။မအေးတန်နာကျော်စီစဉ်တင်ဆက်တာဖြစ်ပါတယ်။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့ရောင်သတင်းလာမှာတော့လန်ဒန်ကအဆင်ပြေဖြော်ပြပွဲတစ်ခုမှာခြေကျော်သွားခဲ့တဲ့အဆိုတော်မက်ဒေါနာဂျာမနီနိုင်ငံဘာလင်နိုင်ငံတကာရုပ်ရှင်ပွဲတော်မှာမြန်မာနိုင်ငံကနေဝင်ရောက်ပြီးရှင်ပြိုင်ခဲ့တဲ့ရုပ်ရှင်ဇာတ်ကားဒီလိုကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်တာတွေကိုကြားကြကြရအောင်ဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်တာတွေကိုကြားကြရအောင်ပါ
Na Mejo Pop အဆိုတော် Madonna ဟာလန်ဒန်မြို့တော်ကအဖျော်ဖြေပွဲတစ်ခုမှာဖျော်ဖြေနေတဲ့ရုပ်တရည်ခြေကျော်သွားခဲ့လို့ပရိသတ်တွေအထိတ်အလန့်ဖြစ်သွားခဲ့ရပါတယ်။ဗြိတိန်နိုင်ငံကဂီတာဆူပေပွဲအခမ်းအနားအဆုံးဖြစ်တဲ့ Living for Love ဆိုတဲ့သချင်းနဲ့ဖျော်ဖြေနေတဲ့အသက်56နှစ်အရွယ် Madonna ခြေကျော်သွားခဲ့တာပါ။အမျိုးသားအကောင့်အဖွဲ့နဲ့တွဲဖက်ပြီးတော့ကပြတီးဆိုနေတဲ့အချိန်မှာသူ့ချုံထားတဲ့ဝိယုံနဲ့ညှိသွားပြီးတော့ချော်လဲပုံရပါတယ်။တပ်ပုံတွေထဲမှာတော့တချင်းဆိုကပြရင်လည်းလေကရစ်တွေကိုတက်နေတဲ့မက်ဒေါနာကဝဲယုံကသူ့ကိုဆွဲထားလို့နောက်ပြန်လန်ကြတာကိုကျန်တဲ့အကသမားတွေရုတ်တရက်ကြောင်ပြီးတော့ကြည့်နေတာကိုတွေ့ရပါတယ်ပထမပိုင်းမှာတော့ပြိသက်တချို့ကဒါကောက်ွက်တစ်ခုဖြစ်နေတမင်လောက်တာလို့တောင်ထင်ခဲ့တာပါတိုက်တိုက်ဆိုင်ဆိုင်သူဆိုတဲ့တချင်းက I'm gonna carry on ကျွန်မဆက်ပြီးတော့လှုပ်သွားမယ်ဆိုတဲ့စာသားလည်းပါဝင်နေလို့ပါမက်ဒေါနာကိုယ်တိုင်လည်းသူအဲ့လိုခြေထောက်ချော်သွားပြီးမဲ့ဆက်ပြီးတော့ဖြောပြေးသွားခဲ့တာပါAmerican ပြည်ထောင်စုက Grammy ဂီတာဆုရွေးချယ်ပွဲလိုပဲကြီးကျယ်လာတဲ့ Brit Awards Britain ဂီတာဆုကြီးမြင့်ပွဲမှာတော့ Madonna ဖျော်ဖြေတာဒီကြိမ်နဲ့ဆိုရင်နှစ်ပေါင်း20အတွင်းမှာပထမအဆုံးလည်းဖြစ်ပါတယ်ရှင် I am I'm too fabulous I'm so Things that it's in nuts I live To be my dolphin Kiss meYour mannequin
J'adore bien habiller moi Gucci, Fendi et Prada Valentino, Armani, Tour Merde, I love them, Jimmy Choo I
said...
2022ရဲ့ဒီမှာကျင်းပခဲ့တဲ့ဟောလီဝုဒ်ကအော်စကာဆုပေးပွဲမှာတော့ထူးထူးခြားခြားမိုးဆွေနေတဲ့ညနေခင်းကိုပွဲတက်လာတဲ့နာမည်ကျော်မင်းသမီးတွေအမှုပညာရှင်တွေရဲ့ပြုတ်ပြက်လက်လက်ဝေရနာတွေလှပစမ်းကြတဲ့ကာဝင်ရှင်တွေနဲ့တောက်ပါစေခဲ့တာပါဒီပွဲမှာအကယ်ဒမီရသွားတဲ့မင်းသမီးဂျူလီယန်မော့ကငွေရောင်လက်နေတဲ့ Chanel တစ်စိတ်ဝတ်စုံ Felicity Jones နဲ့ Emma Stone တို့ကတော့ပလဲလုံးလေးတွေနဲ့အမှုစိတ်တစားဆင်ထားတဲ့ဝတ်စုံတွေနဲ့ကော်ဇော်နီခင်အခမ်းအနားကိုရောက်လာခဲ့ကြပါတယ်The Theory of Everything ဇာတ်ကားနဲ့အကောင်းဆုံးမင်းသမီးဆုတစ်ကြိုရွေးခန့်ရတဲ့ Felicity Jones က Alexander McQueen တစ်စိတ်လက်ပြတ်ကာဝင်ရှင်ကိုဝတ်ထားပါတယ်။ကညာမင်းသမီး Lupita Nyong'o ကတော့ Kevin Kline ကာဝင်ရှင်နဲ့ဖြစ်ပြီးတော့ဒီအင်ကြီးဒီဇိုင်းဟာသူ့ရဲ့စိတ်ကူးလဲပါသလိုပလဲလုံး 6,000 နဲ့ဒီဇိုင်းဆင်ထားတာပါ။အခုအဲ့ဒီအင်ကြီးခိုးခံထားရတယ်လို့ဆိုပါတယ်။ Versace ဒီဇိုင်းနဲ့ Jennifer Aniston ဝတ်စုံကတော့တမ်လီယောင်ခက်ဖြော့ဖြော့ဖြစ်ပါတယ်။မင်းသမီး Jennifer Lopez ကတော့ဂျင်းနီအောင်လဲဟိုက်ကာဝင်ရှင်ဝင်လာတာပါ။အဆိုတော့ Lady Gaga ကလည်းငွေရောင်ပတိစီတွေနဲ့ဒီဇိုင်နာ Azedin Alaia ရဲ့အဖြူရောင်ဝတ်စုံကိုအနီအောင်လက်အိတ်နဲ့တွဲဖက်ပြီးတော့ဝတ်ထားပါတယ်။
စကားလက်ဂျိုဟန်ဆန်ကတော့သူ့ရဲ့ကောက်ကြောင်းပြင်းတဲ့ကိုလုံးမော်ဗဆာချီကောင်ဝင်အစိမ့်ရင်နဲ့ဖြစ်ပြီးတော့အကောင်းဆုံးအမျိုးသမီးဇက်ဖို့တရုတ်ဆောင်ဆုရသွားတဲ့ပက်ထရီရှာအာခစ်ကတော့သူ့ရဲ့တငယ်ချင်းရိုဇင်းကက်တီရဲ့လက်ရာအဖြူနဲ့အမဲပခုံးတစ်ချမ်းဖြင့်ဝတ်ဆောင်ရှင်နဲ့ဖြစ်ပါတယ်ရှင်ဂျာမနီနိုင်ငံကဘယ်လင်နိုင်ငံတကာရုပ်ရှင်ပွဲတော်မှာရှင်ပြိုင်ခဲ့တဲ့ The Golden Kingdom ဇာတ်ကားကတော့မြန်မာနိုင်ငံကျေးလက်ဒေသကကိုရင်ငယ်၄ပါးရဲ့ဘဝကိုအခြေခံပြီးတော့ရိုက်ကူးထားတာပါ။ဆယ်စုနှစ်တွေနဲ့ချီအထူးကြံအဖြစ်နဲ့ရှိနေခဲ့ရာကနေတကားပွင့်လာခဲ့တဲ့မြန်မာနိုင်ငံကိုရောက်သွားခဲ့တဲ့ Director Brian Parkins ကမှတ်တမ်းရုပ်ရှင်ဆန်ဆန်ရိုက်ကူးထားတာဖြစ်ပါတယ်။ဇာတ်လမ်းထဲမှာအဓိကတရုပ်ဆောင်ခဲ့တဲ့အထက်ကကိုရင်လေးနှစ်ပါးနဲ့အတူဘယ်လင်ရုပ်ရှင်ပွဲတော်ကို Director Brian Parkins ရောက်လာခဲ့ပါတယ်။ဇလန်းနဲ့မှာတော့ကိုရင်ငယ်၄ပါးကသူတို့ဆရာတော်မရှိတဲ့နောက်ခက်ခက်ခဲခဲနဲ့ဆက်လက်ပြီးတော့ရက်တည်ရတဲ့အခြေအနေကိုတင်ဆက်ထားတာပါ။နေ့စဉ်နေ့တိုင်းဝတ်တက်မပြတ်အောင်စ조사နေတဲ့ကြားမှာပဲတောင်ကြီးမှာရှိတဲ့ရွာဟာလည်းပြောင်းရရမယ်ဆိုတာကိုသိလာတဲ့အချိန်သူတို့အတွက်ပို့ပြီးတော့အထူးစံဆန်းခဲ့တဲ့အခြေအနေမျိုးရောက်ခဲ့ရတာပါ။အခြေခံအဆောက်အုံတွေချုပ်တက်လာတဲ့မြန်မာနိုင်ငံမှာဒီလိုစကားတကားဖြစ်အောင်ရိုက်ကူးရတာလွယ်တော့မလွယ်လောက်ဘူးလို့ Trader Buggins ကပြောပါတယ်။မီးလည်းမရှိရေလည်းမရအိရာလည်းမရှိပါဘူးကျမ်းပေါ်မှာအိရာပါရေဘူးရဖို့ကတော့ဘလို့မှဖြစ်နိုင်မှာဒါပေမဲ့လည်းအစားအသောက်ကတော့နေကန်တယောက်ချက်ပြုတ်ပြီးလို့ကောင်းကောင်းစားရပါတယ်လို့ဒရိုက်တာကပြောပါတယ်ဘလင်ရုပ်ရှင်ပွဲတော်မှာလူများစိတ်ဝင်စားနေကြတဲ့ဇာတ်ကားတစ်ကားဖြစ်တဲ့ The Golden Kingdom ဇာတ်ကားပေါ်မှာရုပ်ရှင်ဝေဖန်ရေးသမားတွေအကောင်းမြင်မှတ်ချက်သဘောထားတွေပေးခဲ့ကြပါတယ်အမေရိကန်ဒရိုက်တာ Parkins ကိုလည်းမဲဇန်ညွန့်ရေးပြီးရိုက်ကူးထားတဲ့ဒီ The Golden Kingdom အပေါ်မှာဘလင်နိုင်ငံတကာရုပ်ရှင်ပွဲတော်မှာရှင်ပြိုင်ခဲ့ကြတဲ့ဇာတ်ကားပေါင်း၄၄၀ကျော်မှာအကောင်းဆုံးဇာတ်ကားစုကိုအီရန်နိုင်ငံက Taxi ဇာတ်ကားကရရှိသွားခဲ့ပါတယ်ရှင
်ဝိုင်ဒါနာနာဝိုင်ဒါနာနာဝိုင်ဒါနာနာ
တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yes. All have my own yes.
ထင်ရှားချော်ချာသူတို့ရဲ့သတင်းတွေကိုစူးစီးတင်ပြထားတဲ့မရေးသံနာကျော်ရဲ့တက်တန်ရောင်သတင်းလွှာပဲဖြစ်ပါလိမ့်ရှင်။အခုကတော့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒီသတင်းပတ်သူယုံကြည်ရာအစီအစဉ်မှာတော့ American Center ရဲ့ပညာရေးအစီအစဉ်တစ်ခုဖြစ်တဲ့ iPace အစီအစဉ်မှာတင်ဒန်းနီးပြအဖြစ်တာဝန်ထမ်းဆောင်နေသူကိုစစ်မော်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြည့်ကြရအောင်ပါရှင်။မမိုးဖြူအစီအစဉ်တင်ဆက်တာဖြစ်ပါတယ်။
တော့နိုင်ငံရေးသိက္ခာကိုလေ့လာနေတဲ့ဟိုလေ့လာသူတယောက်အနေနဲ့ဆိုလို့ရှိရင်တော့ပေါ့နော်ကျွန်တော်ယုံကြည်တာကတော့ကျွန်တော်တို့မြန်မာနိုင်ငံပြည်ပြင်ကြောင်းလေးကာလမှာကျွန်တော်တို့နိုင်ငံရေးသမားတွေအနေနဲ့ကျွန်တော်တို့ political virtue လို့ခေါ်တဲ့နိုင်ငံရေးကိုယ်ကျင့်တရားရှိဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်ယုံကြည်ရတဲ့အကြောင်းရင်းလေးတွေလည်းကျွန်တော်မှာရှိပါတယ်ကျွန်တော်တို့ဒီနိုင်ငံရေးကိုယ်ကျင့်တရားကောင်းမွန်မှုဆိုတာကတော့ဒီနိုင်ငံရေးသမားတွေအနေနဲ့ပေါ့နော်သူတို့ရဲ့ကိုယ်တိုင်စီးပွားသူတို့ရဲ့ပါတီသူတို့ရဲ့အဖွဲ့အစည်းတွေရဲ့အကျိုးစီးပွားတွေကိုဟိုဥထိတ်မထားဘဲနဲ့စီစဉ်လူတို့ရဲ့အကျိုးစီးပွားနိုင်ငံတစ်ခုလုံးရဲ့အကျိုးစီးပွားကိုဥထိတ်ထားပြီးတော့ဆောင်ရွက်နိုင်တဲ့ဆောင်ရွက်ကြိုးတဲ့ကျွန်တော်တို့နိုင်ငံရေးအကျင့်တူလာနိုင်ငံရေးကိုယ်စင်တရားကိုပဲကျွန်တော်ပြောတာဖြစ်ပါတယ်ဆိုတော့ဒီကျွန်တော်တို့ဒီနိုင်ငံရေးကိုယ်စင်တရားကောင်းမွန်တဲ့နိုင်ငံရေးသမားတွေဘာဖြစ်လို့လိုအပ်ရတာလဲဆိုတော့ကျွန်တော်တို့ဒီမိုကရေစီစနစ်နဲ့သွားတဲ့အခါမှာဒီမိုကရေစီစနစ်မှာကျွန်တော်တို့လူအများစုရနေပြီးတော့နိုင်ငံချင်းနဲ့အလေးထားလေးတွေလည်းဆက်ပါလာတတ်ပါတယ်။အဲဒီလိုအချိန်အခါမျိုးမှာနိုင်ငံရေးသမားတွေကမိမိတို့ရဲ့ထင်ပေါ်ကျော်ကြားမှုမိမိတို့ရဲ့လူထုကြားမှာထင်ပေါ်ကျော်ကြားမှုဆိုတဲ့အရာကိုမငဲ့ပါဖဲနဲ့မှန်တာကိုမှန်တဲ့အတိုင်းပြည်သူလူထုကိုရဲဝံ့ဝံ့ချပြဖို့လိုအပ်ပါတယ်။အဲဒီလိုမျိုးချပြမှသာဖြင့်ကျွန်တော်တို့ဒီမိုကရေစီကဖြစ်ဖို့ကျွန်တော်တို့ဒီလိုဆက်တာကိုဟိုရှိကိုထင်သာနိုင်မှာဖြစ်ပါတယ်ကျွန်တော်တို့ထင်သာတဲ့ဥပမာကိုပြောရမယ်ဆိုလို့ရှိရင်ကမ္ဘာမှာထင်သာတဲ့ဥပမာကိုကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့အမေရိကန်ပြည်အောင်စုရဲ့ ူဒီယမ်ယောက်သမရာကြီးဂျွန်အဒမ်ဆိုတော့ဆိုတော့အဲ့ဒီကာလတုန်းကဆိုလို့ရှိရင်ကျွန်တော်တို့ American Republic က American ပြည်အောင်စုဟာအင်တန်နုနယ်သေးတဲ့ကာလဖြစ်ပါတယ်အဲ့ဒီချိန်မှာဂျွန်အဒမ်စ်ကပြင်းပြင်းနဲ့စစ်ပြုကိုသူ့အနေနဲ့မြင့်ချက်ထုတ်ခဲ့ပါတယ်ဒါပေမဲ့အဲ့ဒီအချိန်မှာစီဂျူလူလူကပြင်းပြင်းနဲ့စစ်ပြုနေကြတာပါသမရာကြီးကိုဒါပေမဲ့သမရာကြီးကသူ့နိုင်ငံရဲ့သူ့လူမျိုးကောင်းကျိုးသူ့ပြည်သူလူထုရဲ့ကောင်းကျိုးရှေးရီးကိုမျှော်တွေးပြီးတော့ပြည်သူလူထုရဲ့လက်တလောဆန္ဒကိုအခြေခံပြီးတော့မလုတ်ကင်ခဲ့ပဲနဲ့အမျှော်မြင်ရှိရှိနဲ့ဆုံးဖြတ်ခဲ့တဲ့အတွက်လူနယ်ရေးအမေရိကန်ပြည်တော်စုဟာပြင်းပြင်းနဲ့စစ်မီးတဲ့ကိုရောက်မသွားခဲ့ဘူးပေါ့နော်ဆိုတော့အဲ့ဒီဥပမာမှာကြည့်မယ်ဆိုလို့ရှိရင်ပြည်သူလူထုရဲ့လက်တလောဆန္ဒကိုဦးစားမပေးပဲနဲ့သူ့ရဲ့နိုင်ငံရေးအချင်းဒီလာကိုယုံယုံကြည်ကြည်နဲ့ပြည်သူလူထုအတွက်ဆုံးဖြတ်ခဲ့တဲ့ကျွန်တော်တို့သာရကတစ်ခုကိုတွေ့ရပါတယ်ဒါပေမဲ့အကျိုးဆက်အနေနဲ့ကတော့သူ့ရဲ့ဒုတိယမြောက်သမရာတတန်ကိုသူအနေနဲ့ဆွတ်လုပ်ခဲ့ရပါတယ်။ဒါပေမဲ့လည်းသူဟာဒါကိုရေရေဝုန်းဝုန်းရင်ဆိုင်ပြီးတော့သူသူ့ရဲ့ဆုံးဖြတ်ချက်ကိုသူရေရေဝုန်းဝုန်းနဲ့ရှောင်လန်းခဲ့ပါတယ်။ဆိုတော့ဒီဥပမာကိုကြည့်ပြီးတော့ကျွန်တော်တို့ဒီမိုကရေစီအင်တာမနုနယ်ရေးရဲ့မြန်မာနိုင်ငံမှာလည်းအဲဒီလိုမျိုးနိုင်ငံရေးကိုချင်းတီလာနိုင်ငံရေးကိုချင်းတရားကောင်းမွန်တဲ့နိုင်ငံရေးသမားတွေအများအများလိုအပ်ပါတယ်။အဲဒီလိုမျိုးနိုင်ငံရေးသမားတွေပေါ်ပေါက်လာမှသာလေကျွန်တော်တို့ရဲ့ဒီမိုကရေစီအပြောင်းလဲဟာရှေ့ကိုရောက်တဲ့ရောက်ပြီးတော့ကျွန်တော်တို့ရှိလာတဲ့အခက်အခဲတွေကိုလည်းကျွန်တော်တို့အအောင်မြင်နေကြော်လွားနိုင်မှာဖြစ်ပါတယ်။ဆိုတော့ကျွန်တော်ယုံကြည်တာကတော့ကျွန်တော်တို့ဒီမိုကရေစီအပြောင်းလဲသွားနေတဲ့နိုင်ငံတစ်ခုမှာကျွန်တော်တို့ဒီနိုင်ငံရေးကိုချင်းတည်လာနိုင်ငံရေးကိုချင်းတရားကောင်းမွန်တဲ့နိုင်ငံရေးသမားတွေအများအများလိုအပ်တယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သောရရှင်တို့အခုနားဆင်ခဲ့ကြရတဲ့သူယုံကြည်ရာအစီအစဉ်ကိုတော့မမိုးဖြူကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ရှင် VOA ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်တွေကိုလည်းအစီအစဉ်အပြီးမြန်မာစံတော်ချိန်ည10:00ကနေ 17:00 အထိလိုင်းဒိုမီတာ 3251 တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုကတော့အစီအစဉ်ဒီအဆုံးမသက်သေးခင်ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမတ်အေးတန်နာကျော်ကကြီးညာပေးပါမယ်
အီရန်နိုင်ငံဘက်တက်မြို့တော်မြောက်ပိုင်းကအဓိကနေရာတစ်ခုမှာအီရတ်စစ်တပ်နဲ့ပြည်သူစစ်တပ်ဖွဲ့တွေက IS သေးကြတွေကိုဒီကနေ့တိုက်ခိုက်ခဲ့ကြသလိုတိဂရစ်မြို့ကိုပြန်လည်သိမ်းယူဖို့အစောပိုင်းကအများသိအောင်ကြိုတင်အသိပေးပြီးကြေညာထားတဲ့ထိုးစစ်တွေကိုစတင်လိုက်ပါတယ်။ယူကရိန်းခွဲထွက်ရေးသဘုံတွေထိန်းချုပ်ထားတဲ့ယူကရိန်းအရှေ့ဘက်ချန်ဒေတာမှာထောင်ကြီးတဲ့ပြည်သူတွေပေါ်မှာလူခွင့်ရေးချိုးဖောက်နေတာနဲ့ပတ်သက်လို့ကုလသမဂ္ဂစုံစမ်းစစ်ဆေးမှုတွေလှုပ်သွားဖို့အတွက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကဂျနီဗာလူခွင့်ရေးကောင်စီညီလာခံမှာဒီကနေ့ပဲတောင်းဆိုသွားခဲ့ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကဒီဂျနီဗာမှာကျင်းပတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံအတွင်းမှာပဲအစ္စရေးအနေနဲ့ပတ်သက်ပြီးတော့ဒီတိုင်းပြည်တစ်ခုပေါ်မှာမမျှမတပြောဆိုနေတယ်ဆိုပြီးတော့ကောက်ွယ်ပြီးတော့ပြောဆိုသွားခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ကလည်းဝါရှင်တန်ဒီစီမှာကျင်းပမယ့်အစ္စရေးထောက်ခံသူများညီလာခံတစ်ခုမှာဒီကနေ့နဲ့အမေရိကန်အောက်လွှတ်တော်မှာမနက်ဖြန်စကားပြောဖို့ရှိပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကိုးကန့်ဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့မင်းညာပိုင်းကလောက်ကန်မြို့အတွင်းမှာမိလာမှုနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။အစိုးရဘက်ကထုတ်ပြန်တဲ့သတင်းမှာတော့စစ်ဖြူဟာအရေးပါတဲ့တောင်ကုန်းတွေကိုမလနေ့တရနေ့ကနေစပြီးတော့မနက်ကညနေပိုင်းအထိတမရဘက်ကနေတနေကုန်ပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ကြောင်းနဲ့တောင်ကျန်းသူအခြေပြုတောင်ကုန်6ကုန်းကိုအစဉ်စဉ်သိမ်းပိုင်းနိုင်ခဲ့ကြောင်းဖော်ပြထားပါတယ်။ကိုကံဘက်ကတော့အစိုးရဘက်ကတောင်ကုန်6ကုန်းသိမ်းယူလိုက်တယ်ဆိုတာမဟုတ်ကြောင်းပြောပါရရှင်
။သတင်းချင်းချုပ်ကိုမအေးတန်နာကျော်ကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆွမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရာရှက်စမစ်ဖြစ်ပါလိမ့်ရှင်။ VOA American တာမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ3240 48တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပြီးဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ3240 50နဲ့လိုင်းလက်190တို့ကနေဖန်ယူနားဆင်နိုင်ကြပါလိမ့်ရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.